to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 23ရက်တောက်ကြနေမနက်ဖက်အစီအစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ရဲမော်မှာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မဲ့အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ဖွင့်နေဆိုပြီးမဲ့တပတ်ကိုတရနှစ်ရက်လောက်ပဲတည့်ရမယ်သဘောရှိရပါတော့နော
်။ကောလိပ်တွေပြန်ဖွင့်မှုစီစဉ်နေတဲ့အပေါ်ဆရာတွေနဲ့မိဘတွေရဲ့အမြင်တရုတ်မြန်မာနယ်စပ်မှာကုန်သွယ်မှုတွေရပ်ဆိုင်းလို့နေပါအခြေအနေမြန်မာနိုင်ငံကနေတရားမဝင်ဝင်လာသူတွေများလာနေတာကြောင့်ထိုင်းနိုင်ငံကနယ်စပ်မှာလုံခြုံရေးတင်းကျပ်နေတဲ့သတင်းတွေနဲ့နိုင်ငံတကာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းကောက်နှုတ်ဖော်ပြချက်တွေကိုလည်းနှาศင်ရမှာပါ။သတင်းပတ်စံကဏ္ဍမှာတော့ဥအောင်ခင်တင်ပြတဲ့မြန်မာအခြေသုံးသက်ချက်ကျမရေကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုတော့တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးမှာပ
ါမြန်မာနိုင်ငံမှာဒီမိုကရေစီပြန်ဖော်ဆောင်ပေးဖို့နဲ့အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့အရသာခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုတဲ့အဆိုပြုမူကြမ်းအတွက်ကုလသမဂ္ဂထရီနီဒါကမှဆွေးနွေးညှင်းခုံနေကြတယ်လို့တန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးစနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံအဖွဲ့ဝင်အရှေ့တောင်အာရှဆယ်နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြမှာဖြစ်တဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲပြီးမဆုံးဖြတ်ခင်အာဆီယံဆွေးနွေးပွဲရလဒ်ကိုစောင့်နေကြတာဖြစ်ကြောင်းလည်းအမည်မဖော်လို့တဲ့တန်တမန်တူဦးရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်ကလေးငယ်52ယောက်ပါဝင်940တယောက်ထက်မနည်းအသက်ခံခဲ့ရပြီးနေအိမ်တွေမှာမနေရဲပဲထွက်ပြေးတင်းရှောင်နေရသူက2သိန်းခွဲလောက်ရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကချက်မှတ်တဲ့ဆုံးဖြတ်ချက်တွေဟာလုံခြုံရေးကောင်စီကချက်မှတ်တာလို့လိုက်နာစရာမလိုပေမဲ့ဆီယနာရှင်ပေါ်မှာနိုင်ငံတကာကဖိအားတွေကိုတိုးလာစေမှာဖြစ်ပါတယ်။ AFP ကဖတ်ရှုရတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းမှုဆက်ပြီးရှင်သန်ခွင့်ပြုဖို့မြန်မာစစ်တပ်ကိုတောင်းဆိုထားတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမရဥဝင်းမြန်ပါဝင်ဖမ်းဆီးထားသူတွေကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုထားတာပါ။ဒါပေမဲ့စစ်တပ်အာဏာသိမ်းတာကိုပုံမှန်လည်းလည်းရှုတ်ချတာမျိုးမရှိဘူးလို့တော့ဖော်ပြထားပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့မြန်မာပြည်သူတွေပေါ်မှာအကြမ်းဖက်နေမှုအလုံးကိုချက်ချင်းရပ်ပစ်ဖို့အပြင်ကုလသမဂ္ဂအထူးတန်တမာကိုမြန်မာနိုင်ငံလာရောက်ခွင့်ပြုဖို့ပါတောင်းဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးလုံခြုံရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြီးညာချက်သုံးဆောင်ထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်ချက်တိုင်းဟာတရုတ်ရဲ့ဖိအားပေးမှုကြောင့်အားပြော့ခဲ့ရတာဖြစ်ပြီးလက်နက်ရောင်းချမှုတိတ်ပင်နဲ့အရေးယူဒဏ်ခတ်မှုလိုပြင်းထန်တဲ့အရေးယူမှုမျိုးကိုချမှတ်ဖို့အခုထိမလုံဆောင်နိုင်သေးဘူးလို့လည်း AFP မှာဖော်ပြထားပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမှာဧပြီ24ရက်စနေနေ့မှာကျင်းပမဲ့မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံကတညီတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့ကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကမျှော်လင့်ထားကြောင်းအထူးအမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကဂျက်တဘရီနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General is hopeful of a strong unified voice from ASEANASEAN as a sort of as a unit has a very important role to play in helping
ASEAN ကတင်းကြီးတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့အထွေထွေမှုချုပ်ကမျှော်လင့်ထားပါတယ်မြန်မာနိုင်ငံမှာအရတားစုကပြန်ပြီးအုပ်ချုပ်လာစေဖို့ကျွန်တော်တို့အားလုံးလိုလားတဲ့ရည်မှန်းချက်အောင်မြင်လာအောင် ASEAN ကတိတ်ကိုအရေးပါတဲ့ကဏ္ဍကနေအကူအညီပေးနိုင်တဲ့အစိတ်ပိုင်းတစ်ခုနဲ့ရှိနေပါတယ် ASEAN တနိုင်ငံချင်းစီရဲ့အခန်းကဏ္ဍတိုင်းကအရေးပါတယ်လို့ပြောဆိုချက်အသီးသီးကလည်းအရေးပါပါတယ်ဒါကြောင့်ဒီစီဝေးကနေပြင်းထန်တဲ့သတင်းစကားပါမယ်လို့ကုလသမဂ္ဂကမျှော်လင့်ထားကြောင်းပြောတော့တာပါဒီစီဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမဲအောင်လိုင်းလူကိုယ်တိုင်တက်အောင်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိစက်သူတဦးက VOA ကိုအတည်ပြုပါတယ်အာဆီယံထိပ်သီးစီဝေးတက်အောင်မှာဗိုလ်ချုပ်မှုကြီးမဲအောင်လိုင်းဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရက်နာဘဂနာနဲ့တီကြားတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းအတည်ပြုပြောဆိုပါတယ်။စနေနေ့မှာကျင်းပမဲ့ဒီစီဝေးပွဲကို အာရှန်ဆယ်နိုင်ငံကခေါင်းဆောင်တွေတက်ကြဖို့အစောပိုင်းကစီစဉ်ထားတာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝချာကသူကိုယ်လည်းမတက်နိုင်ဘူးလို့ဗိုလ်တပုနယ်မှာပြောသလိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီမတက်ရောက်နိုင်ကြောင်းလည်းချက်သပရီးနယ်မှာသမ္မတပြောခွင့်ရကပြောပါတယ်စစ်တပ်အာဏာသိမ်းတာ၃လနီးပါးရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာမြို့ကြီးတွေကဆင်းရဲသားရက်ကွက်နေလူလူနဲ့မကြသေးခင်ကမှအိုးရင်ရွှေ့ပြောင်းခဲ့ရသူတွေအပါအဝင်ဒုက္ခရောက်နေသူ2တန်းလောက်တဲ့ကုလသမဂ္ဂစာနယ်ရိတ်ခါအဖွဲ့ WFP ကအစီအစဉ်တစ်ခုကိုစလုပ်ဆောင်နေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောပါတယ်
The World Food Program today said it will launch a new operation to reach up to 2 million vulnerable people in poor townships in the country's main cities and other areas.
မြို့ကြီးတွေကဆင်းရဲတဲ့မြို့နယ်တွေနဲ့တခြားဒေသတွေမှာရှိတဲ့အကြသေးခင်ကမှနေအိမ်တွေကနေထွက်ပြေးရသူတွေလို့အကာအကွယ်ပေးဖို့လိုအပ်နေသူပေါင်း2တန်းလောက်ကိုအကူအညီပေးဖို့ WFP ကစလုပ်နေပြီလို့အတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကချက်တပြေးနေမှာပြောပါတယ်။မြန်မာနိုင်ငံမှာဆင်းရဲနေတဲ့သူတွေအတွက် COVID-19 ကာယရောဂါရောလက်ရှိနိုင်ငံရေးပြဿနာပါပေါင်းပြီး၃မျိုးစလုံးရဲ့ရိုက်ခတ်မှုဒဏ်ခံနေရတာကြောင့်ငတ်မခေါင်းမမဲ့ဘေးနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။ဒါအပြင်လာမယ့်၆လအတွင်းလူပေါင်း၃သန်းခွဲလောက်အငတ်ဘေးစိုက်နိုင်ခြေရှိတယ်လို့လည်း WFP ကခန့်မှန်းပါတယ်။လက်ရှိမှာမြန်မာနိုင်ငံတွင်အခြေအနေတွေမတိမငြိမ်ဖြစ်နေပေမဲ့နိုင်ငံတွင်းကရေရှည်ပြည်ရင်းစစ်ဒဏ်ခံနေရသူတွေနဲ့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေရသူတွေအတွက် WFP ရဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်ပြီးပေးသွားနိုင်မှာဖြစ်ကြောင်းလည်းပြောပါရယ်။ချင်းပြည်နယ်တောင်ပိုင်း၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့မြောက်ပိုင်းရှမ်းပြည်နယ်တွေမှာဒေသခံ၃သိန်းခွဲကျော်ကို WFP ကမတ်လထဲမှာအကူအညီတွေပေးနိုင်ခဲ့တယ်လို့လာမယ့်လတွေအတွင်းမှာလည်း၃ဆလောက်တိုးပြီးလူပေါင်း1.3သန်းကနေ3.3သန်းလောက်ထိအကူအညီတွေပေးဖို့ရှိတယ်လို့လည်းပြောပါရယ်။ဒီလိုပေးနိုင်ဖို့ WFP အတွက်ရန်ပုံငွေဒေါ်လာ106တန်းလောက်အရေးတကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။မြန်မာအာဏာသိမ်းစစ်တပ်ပေါ်မှာအမေရိကန်ကအရေးယူဒဏ်ခတ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ PR အပိတ်ခံနေရချိန်မှာပဲအမေရိကန်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Chevron Corporation ကမြန်မာနိုင်ငံတွင်းကသူတို့ရဲ့စွန့်ရင်လုပ်ငန်းတွေမထိခိုက်အောင်လုပ်ပေးဖို့အမေရိကန်လွှတ်တော်အမတ်တွေနဲ့အစိုးရအရာရှိတွေကိုလိုက်ပြီးဆွေးနွေးတာတွေ့ရတယ်လို့ဗဟိုအစိုးရကပြောပါတယ်။ရင်နံပေါ်ကျတဲ့မြန်မာနိုင်ငံမှာဝင်ရောက်လုပ်ကင်နေတဲ့ရင်နံနဲ့တဘာဝထန်းဝေကုမ္ပဏီလက်တဆုပ်စာလောက်ထဲမှာ Chevron လက်ပါနေတာဖြစ်ပြီးရင်နံဟာစစ်တပ်အာဏာသိမ်းပြီးကလေးကပြည်သူကိုအချမ်းဖက်ချိန်မုန်းတဲ့စစ်တပ်ရဲ့အဓိကဝင်ငွေရလန်းတစ်ခုပါသူတို့ကုမ္ပဏီကိုအကာအကွယ်ပေးဖို့အတွက် Chevron ကဒီနှစ်ပထမ3လအတွင်းအမေရိကန်မှာအခုလိုလိုက်ဆွဲဖို့အတွက်ဒေါ်လာ2တန်းကျော်သုံးဆွဲခဲ့တာဖြစ်ပါတယ်ဒါဟာမြန်မာပါဝင်နိုင်ငံအများပြားမှာရှိတဲ့သူတို့ကုမ္ပဏီနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနစီးပွားကူးသန်းရေးဌာနနဲ့အမျိုးသားလုံခြုံရေးကောင်စီတွေကအရာရှိတွေအပြင်အမေရိကန်လက်တော်အမတ်တွေနဲ့ပါဆွေးနွေးမှုတွေလုပ်ရမှာတုံ့ဆွဲတာဖြစ်ကြောင်းဖော်ပြထားပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
းဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုက်ဒိုမီတာ40 kHz 9633ညာပိုက်ဒိုမီတာ51 kHz 5805နဲ့ပိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒါစင်းနဲ့ချီရဲ့ကမ္ဘာခေါင်းဆောင်တွေပါဝင်တဲ့ဥရုယာစီပြောင်းလဲမှုဆိုင်ရာအွန်လိုင်းထိပ်သီးစီးပွဲစတင်လိုက်တဲ့ကြာသပတေးနေ့မှာပဲအမေရိကန်ပြည်ထောင်စုမှပတ်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့ဖန်လုံဝင်တန်းဝယ်တွေကို2030ပြည့်နှစ်နောက်ဆုံးထားပြီး50ကနေ52ရာခိုင်နှုန်းထိရှော့ချသွားမယ်ရည်မှန်းချက်အတွက်ကိုသမ္မတဂျိုးဘိုင်နဲ့ကြေညာလိုက်ပါတယ
် This is the decisive decade. This is the decade we must make decisions that will avoid the worst consequences of the climate crisis.
ဒီဆက်စုနှစ်ဟာဥရာကြီးဖောက်ပြန်မှုပြဿနာကြောင့်နောက်ဆက်တဲ့ကြုံရမယ်စိုးစိုးအခြေအနေတွေကိုရှောင်ရှားနိုင်တဲ့စိုးစစ်ချက်တွေကိုချမှတ်ကြရမယ်အချိန်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောလိုက်တာပါသူတို့ဖြင့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေအနေနဲ့ဥဆောင်ကြဖို့လဲတိုက်တွန်းနေတာပါသမ္မတဘိုင်ဒန်ရဲ့ကြေညာချက်ဟာကြီးမားတဲ့အပြောင်းအလဲတစ်ခုဖြစ်ဖိရှက်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကြိုဆိုလိုက်ပြီးကမ္ဘာအဝမ်းဥရုယာစီဖောက်ပြန်မှုတိုက်ဖျက်ရေးမှာထင်ရှားတဲ့အကျိုးဆက်တွေရရှိလာလိမ့်မယ်လို့လဲပြောဆိုထားပါတယ်2005ခုနှစ်တုန်းကလေလွင့်ညဉ့်ညမ်းမှုအဆင့်လောက်ထိရှော့ချနိုင်မဲ့အမေရိကန်ရဲ့ရည်မှန်းချက်မှာတော့ကာဗွန်တန်းဝေးကင်းရှင်းတဲ့လက်စစ်ဓာတ်ထုတ်လုပ်ရေးကားတွေမှာလောင်စာဆီရှော့ပေါ်သုံးစွဲနိုင်ရေးကွန်ထရိုးလုပ်ငန်းတွေမှာကာဗွန်တန်းငွေရှော့ချနိုင်ရင်းနဲ့မီသိန်းတန်းငွေအသုံးပြုမှုရှော့ချရေးစီစဉ်နေလဲပါဝင်ပါတယ်။ဒါပေမဲ့လည်းကမ္ဘာမှာလူကြီးအများဆုံးနိုင်ငံတွေဖြစ်ကြတဲ့ တရုတ်နဲ့အိန္ဒိယနိုင်ငံတွေကဂရီကိုပေးတာမျိုးမရှိခဲ့တဲ့အတွက်လဲထိပ်သီးစည်းအုပ်ပွဲစီစဉ်သူတွေနဲ့ပတ်ဝန်းကျင်ထင်းသိမ်းရေးလှုပ်ရှားသူတွေအတွက်စိတ်ပျက်စရာဖြစ်ခဲ့ရပါတယ်။ဥရောပရဲ့2020ပြည့်နှစ်ဆောင်းရာသီဟာပြင်းပြပူချိန်ထက် 3.4 ဒီဂရီကျော်ပူနွေးခဲ့တာကြောင့်အပူဆုံးနေ့ဖြစ်မှတ်တမ်းဝင်ခဲ့ကြောင်းဥရောပသမဂ္ဂ EU ရဲ့ပတ်ဝန်းကျင်ထင်းသိမ်းရေးလုပ်ငန်းဖြစ်တဲ့ Copernicus ကမ္ဘာမြေစူးစမ်းလေ့လာရေးအစီအစဉ်ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာကပေါ်ပြလိုက်ပါတယ်။ဒီနေ့လုံးပြင်းပြအပူချိန်ဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအပူဆုံးဖြစ်ခဲ့တဲ့9နှစ်ထက်အနည်းဆုံး 3.4 ဒီဂရီဆယ်လ်စီယပ်ပိုများခဲ့တယ်လို့လည်းပြောပါရယ်။ဥရောပရဲ့ရာသီလေးခုစလုံးမှာပြင်းပြအပူချိန်မြင့်တက်ခဲ့ပြီးအထူးသဖြင့်ဆောင်းရာသီနဲ့ဆောင်းဥပောက်ရာသီတွေမှာအပူပိုများခဲ့တယ်လို့လည်းဖော်ပြထားတာပါ။ရာသီဥတုပုံမပူနွေးမှုကြောင့်စီနင်းပြင်းတွေနဲ့ပင်လယ်ပြင်တွေကရေခဲတွေပေါ်တက်ရောက်မှုရှိခဲ့ပြီးအထူးသဖြင့်ဘော်တစ်ပင်လယ်မှာတွေ့ခဲ့ရတယ်လို့လည်းပြောဆိုထားပါရယ်။ကဘုန်နယ်အောက်ဆိုက်မီသိန်းနဲ့နက်ထရက်စ်အောက်ဆိုက်တို့လိုဖန်လုံရင်တန်းဝင်ထုတ်လုပ်မှုတွေဟာကောင်းကင်ဂျိုရူကနေစောင့်ကြည့်လေ့လာပြီးအစီရင်ခံစာစတင်ပြုစုခဲ့တဲ့2003ခုနှစ်ကစလို့အမြင့်ဆုံးအဆင့်မှာရှိနေတာတွေ့ရတယ်လို့လည်းအစီရင်ခံစာထဲမှာဖော်ပြထားတာပါကနေဦးလေးလာဆန်းစစ်ကျဲရကဘုန်နယ်အောက်ဆိုက်တန်းဝင်တိုးလာတဲ့နှုန်းဟာအရင်နှစ်တွေထဲစာရင်အနည်းငယ်ကျဆင်းတာတွေ့ရပြီးကိုဗစ်ကရောဂါကာလမှာကာဗွန်တန်းဝင်ထုတ်လွှင့်မှုညွန်နေသွားတာနဲ့ဆက်နွယ်နိုင်တယ်လို့လည်းလေ့လာသူတွေယူဆထားကြပါတယ်။ယူကရိန်းနဲ့ဇန်နီရုရှားတပ်တွေညွန်နေသွားတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေလည်းရောပါလာနေကြောင်းယူကရိန်းသမ္မတကကြာသပတေးနေ့မှာပြောဆိုလိုက်ပေမဲ့သတိထားစောင့်ကြည့်နေစေဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။အင်အားအလုံးရင်းနဲ့စီးရီးလိချင်းမှုကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာခဲ့ပြီးတဲ့နောက်ထောင်ထောင်ချီတပ်တွေမိခင်စခန်းတွေကိုပြန်ကြဖို့ရုရှားကအမိန့်ထုတ်လိုက်တာပါ။နေဇန်နီရုရှားတပ်တွေနှဲသွားတာကြောင့်တင်းမာမှုတွေလည်းတိတိသာရော့သွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီးက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအနေနဲ့အခြေအနေတွေကိုသတိထားစောင့်ကြည့်နေပြီးဒွန်ဘတ်ဒေသမှာစစ်ရင်အားနဲ့တင်းမာမှုတွေရွှတ်ချရေးကြိုးပမ်းတဲ့လုပ်ရမယ်တဲ့မျိုးကိုကြိုးဆိုကြောင်းလည်းပြောဆိုခဲ့တာပါ။ Crimea ဒေသကိုရုရှားကသိမ်းပိတ်လိုက်ပြီးခွတ်ထွက်ရေးလှုပ်ရှားသူတွေကိုလည်းစတင်အားပေးထောက်ခံခဲ့တဲ့2014ခုနှစ်ကစလို့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကဒွန်ဘတ်ဒေသမှာနှစ်ဖက်တင်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။အခုနောက်ဆုံးယူကရိန်းနဲ့ဆက်ဒေသမှာရုရှားရဲ့စီးရီးလှုပ်ရှားမှုဟာ Crimea ဒေသကိုသိမ်းပိတ်ခဲ့ပြီးတဲ့နောက်အင်အားအများဆုံးဖြစ်တဲ့အကြောင်းလဲအမေရိကန်နဲ့နေတိုးမာမိတ်ဖွဲ့တို့ကပြောဆိုထားကြပါတယ်။ဝါရှင်တန်ဒီစီမြို့တော်ကိုအမေရိကန်ပြည်ထောင်စုရဲ့52ခုမြောက်ပြည်နယ်ဖြစ်သတ်မှတ်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအောက်လွှတ်တော်မှာကြာသပတေးနေ့ကမဲခွဲတည်ပြုလိုက်ပါတယ်
။ On this vote, the yeas are 216, the nays are 208. The bill is passed.
မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ216မဲကန့်ကွက်မဲ208မဲရှိတာကြောင့်ဥပဒေမူကြမ်းကိုအတည်ပြုလိုက်ပါပြီလို့ဒီမိုကရက်အောက်လွှတ်တော်အမတ်Mike Levin ကြေညာသွားတာပါ Washington DC မြို့တော်ကုစားပြုအလွတ်တော်ဒီမိုကရက်မတ် Elena Holmes Norton အဆိုပြုခဲ့ပြီးအလွတ်တော်ကတည်ပြုလိုက်တဲ့ဥပဒေကြမ်းဟာထက်လွတ်တော်မှာကန့်ကွက်မှုတွေကြောမဲ့အလားအလာတွေလည်းရှိနေပါတယ်မနစ်တုန်းကလည်းအလားတူဥပဒေကြမ်းတစ်ခုကိုအလွတ်တော်မှာအတည်ပြုနိုင်ခဲ့ပေမဲ့အဲဒီချိန်တုန်းက Republican အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာပယ်ချခံခဲ့ရတာပါထက်လွတ်တော်မှာလူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အနေအဆုံးအစ်အနေနဲ့ဥပဒေကြမ်းကိုကော်မတီတစ်ခုမှဆွေးနွေးခွင့်ရအောင်စီစဉ်မယ်လို့ပြောပါရတယ်။ Republican လွှတ်တော်အမတ်တွေကတော့ Washington DC မြို့တော်မှာနေထိုင်သူအများစုဟာဒီမိုကရက်တွေကိုထောက်ခံနေတဲ့ကြောင့်ဒီမိုကရက်တွေကလွှတ်တော်မှာနေရာပိုရဖို့အာဏာလုရဲ့လုပ်ရအဖြစ်အပြင်းထန်ကောက်ကွက်နေတာပါ။ Washington DC ဖြစ်လာမဲ့ District of Columbia ကိုတော့ Maryland နဲ့ Virginia ပြည်နယ်ကြားမှာ1990ပြည်နယ်မှာစတင်ထူထောင်ခဲ့တာဖြစ်ပြီးဒီမြို့မှာနေတဲ့သူတွေကိုလည်းအစပိုင်းကမေရီလန်းနဲ့ဗာဂျီးနီးယားပြည်နယ်တွေမှာမဲပေးခွင့်ပြုခဲ့ပါတယ်။1800ပြည်နယ်မှာတော့ကွန်ဂရက်လွှတ်တော်ကမြို့တော်အဖြစ်သတ်မှတ်လိုက်ပြီးနောက်တစ်နှစ်မှာပဲသမ္မတရွေးကောက်ပွဲပါဝင်ဘိုးဆူရရဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရုပ်သိမ်းတဲ့ဥတွေကိုပြဋ္ဌာန်းခဲ့တာပါ။1962ခုနှစ်ရောက်တဲ့အခါကျမှသာဝါရှင်တန်ဒီစီမြို့ကနေသမ္မတရွေးကောက်ပွဲအတွက်မဲပေးခွင့်ပြန်လည်ရရှိခဲ့ကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးသွားတာပါ။ဒေါသချွန်းနဲ့အခုနားဆင်နေရတဲ့ VOA ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာမေလာစမ်းပိုင်းတက္ကသိုလ်တွေပြန်ဖွင့်ပြီးပုံမှန်လည်ပတ်ဖို့အာဏာသိမ်းကောင်စီရဲ့ပညာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားတဲ့အပေါ်ကျောင်းဆရာဆရာမတွေနဲ့ကျောင်းသားမိဘတချို့ကြားတုံ့ပြန်မှုအမျိုးမျိုးထွက်ပေါ်လာပါတယ်။ ကျောင်းဆရာဆရာမတွေအင်အားအပြည့်နဲ့လုပ်ငန်းခွင်ပြန်လည်ဝင်ရောက်ပြီးတာဝန်ထမ်းဆောင်ကြဖို့ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်ညွှန်ကြားချက်ထွက်ပေါ်လာပြီးနောက်အခုလိုတုံ့ပြန်လိုက်ကြတာပါ။အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်။အစိမ့်ပညာဦးစီးဌာနအာစာညာလောက်ကတက္ကသိုလ်ကောလိပ်ဒီဂရီကောလိပ်တွေမှာတာဝန်ထမ်းဆောင်နေစေဆရာဆရာမတွေရောစီမံခန့်ခွဲတဲ့ဝန်ထမ်းတွေပါအင်အားပြည့်ပြန်လည်တက်ရောက်ကြဖို့အာစာညာညွှန်ချက်ဒေါက်တာသင်းဝင်းလက်မှတ်နဲ့AB 18ရက်နေ့မှာညွှန်ကြားချက်တစ်စောင်ထုတ်ပြန်ထားတာပါ။စာထဲမှာတော့ပညာရေးဌာနကတင်ကြားစီမံဝန်ထမ်းအားလုံးကိုမေလ2ရက်နေ့အထိအားလရက်ရှိခန်းစား권ပေးထားပြီးပါတဂူဘွဲ့ကြိုတင်နန်းမဟာဒန်းနဲ့တက္ကသိုလ်နောက်ဆုံးနှင့်တင်နန်းတွေကိုမေလ5ရက်နေ့မှာစတင်မှာဖြစ်တာကြောင့်ဆရာဆရာမတွေနဲ့စီမံဝန်ထမ်းတွေအားလုံးဟာမေလ3ရက်နေ့ကစလို့လုပ်ငန်း권ကိုအင်ပြည့်အားပြည့်လာရောက်တာဝန်ထမ်းဆောင်ရဖို့ညွှန်ကြားလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီ1ရက်နေ့ကစလို့စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်ရပ်ပေါင်း80ကျော်လာခဲ့ပြီဖြစ်ပေမဲ့ကဏ္ဍအတော်များများကလုပ်ငန်းတွေပုံမှန်လည်ပတ်နိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်နိုင်ငံတွင်းမှာလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာနိုင်ပြီဆိုတာပြသဖို့အာဏာသိမ်းစစ်ကောင်စီကကျောင်းတွေပြန်ဖွင့်တာမျိုးဖြစ်နိုင်ပေမဲ့သူ့အနေနဲ့ကတော့ကျောင်းပြန်တက်အောင်မှာမဟုတ်သေးဘူးလို့ဖန်တက္ကသိုလ်က CDM ကတိကဆရာမတူဦးကပြောပါတယ်။
ဆရာဆရာမတွေကတော့ CDM ဆက်လုပ်တယ်ဆိုတာကဒီကိုကြိုက်တဲ့အစိုးရလက်ထက်မှာပြန်ပြီးတော့အကြောင်းကိုဖွင့်စီချင်တာပေါ့နော်။အကြောင်းသားတွေလည်းအဲ့တော့မှပဲတကယ်ဟိုကောင်းတဲ့ပညာရေးစနစ်တင့်တယ်ပေါ့နော်။အဲ့လိုမျိုးသွားချင်တာပေါ့။အဲ့ဒါဆိုရင်ဆရာမတွေရောအကြောင်းသားတွေရော CDM ပဲဆက်လုပ်မယ်။ကိုကြိုက်တဲ့အစိုးရတက်မှာပဲအကြောင်းပြန်တက်ကြမယ်အားလုံးပေါ့။အဲ့လိုစဉ်းစားထားတာပဲ။တက္ကသိုလ်ကတော့ခုလိုဒီ CDM လောက်ထားတဲ့ဆက်ဆံမလာမယ်ဆိုလဲနှွေးထွေးစွာကြိုးဆိုဖို့ပေါ့လေ။ခံဝန်ချက်ကိုထိုးပြီးတော့ပေါ့နော်ຫນွေထွေးစွာကြိုးစုကြမယ်ဆိုတော့ဒီခံဝန်ချက်ထိုးရမယ်ဆိုတော့ကိစ္စလုံးမလက်မခံနိုင်အဲဒါကြောင့်သွားကြဖို့အစီအစဉ်မရှိဘူး CDM နဲ့ဆက်လုပ်မယ်ဆိုတော့အစီအစဉ်ရှိတယ်သူတို့နိုင်ငံတော်တည်ငြိမ်ကြောင်းပြချင်တာပေါ့နော်ပြီးတော့အဲဒီဝန်ကြီးတို့အဲဒီညွှန်ချုပ်တို့ကလည်းသူတို့ကအရင်အလုပ်လုပ်ပြချင်တဲ့လူတွေဆိုတော့ဆရာဆရာမကိုလည်းကြိုင်ချင်တယ်ကျောင်းသားကိုလည်းသူကအနေထားကိုကြည့်ချင်တယ်တို့တို့ဆန်းပြီးတော့အချိန်နဲ့ကြည့်ချင်တဲ့သဘောပေါ့ဖွင့်တယ်ဆိုပေမဲ့တပတ်ကိုတရက်နှစ်ရက်လောက်ပဲတဲရမယ်သဘောရှိတယ်ပေါ့နော
်ကိုဗစ်ကာယောဂပြင်းထန်လာခြင်းကစပြီးမြန်မာနိုင်ငံမှာတက္ကသိုလ်တွေရောအခြေခံပညာကျောင်းတွေကိုပါ2020ခုနှစ်အတွင်း NLD အစိုးရကပိတ်ထားခဲ့တာပါနှစ်နဲ့ကြီးကျောင်းတွေပိတ်ထားရင်ကလေးတွေပညာရေးနဲ့ဝေးသွားမှာကိုစိုးရိမ်မိတယ်လို့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသားတူဦးရဲ့မိဘဖြစ်သူကပြောပါတယ
်ကျောင်းသားမိဘတယောက်အနေနဲ့ဘယ်လိုသဘောထားရှိလဲဆိုတော့ကလေးတွေလည်းနားမှာကြောက်သူတို့နဲ့အောက်ပို့နေတာတော့ဖြစ်လို့မရဘူးလေ။ဆောင်ဝဲဖြေရမယ်ဆိုရင်တော့ဖြေရမှာပဲ။မဖြေလို့ချင်း blacklist ဖြစ်သွားလို့လို့။အဲ့ဒါလည်းရှိသေးတာ။ဟောတော့မှာကိုယ့်ရဲ့နိုင်ငံသားလည်းထွက်သွားလို့မရဘူးလေ။အဲ့လောက်ထိလည်းငွေမရှိ၊ပြေးစရာလည်းနေရာမရှိဘူး။ CDM လုံးလို့လာစားပေးမယ်လို့လည်းမရှိဘူး။အဲ့လိုမျိုးလည်းရှိတယ်လေ။ကိုယ့်ရဲ့ကိုယ်ရှိတာပဲကိုယ်ရလှုပ်စားရတာ။ကိုယ်လှုပ်စားလို့လည်းမရဘူးဆိုတော့ကိုယ်သွားရပေါ့။ဒါကအခြေခံနေပြန်ဖွင့်မယ်ဆိုလည်းမထားဘူးလို့ပြောတဲ့မိဘတွေရှိတယ်လို့ထားမယ်လို့မိဘတွေရရှိတာပဲသူတွေကတော့အချိန်နဲ့ကြည့်ပြီးတော့ထားတဲ့ရင်တော့ထားမှာပေါ့ကလေးပညာရေးပဲဒီအားလုံးပြန်ပြီးတော့တက်ကြတယ်ပြန်ပြီးတော့ကျောင်းလေးလည်းတကယ်ပြန်ဖွင့်လို့ဆရာဆရာမအင်အားလည်းပြည့်တယ်ဆိုရင်တော့ထားမှာပဲဆရာဆရာမအင်အားမရှိဘူးနဲ့ဖွင့်လို့မရဘူး University ဆိုပို့ထိုးမှာ University ဆရာဆရာမအင်အားပို့ထိုးမှာဖွင့်မယ်လို့တော့ပြောနေတာပဲတည်ရင်တော့ပြောနေတာမငြိမ်ဘူးကများနေတဲ့ခါကျတော့လည်းကျောင်းတော်ဖွင့်ပြပါမှာမသိဘူးပေါ့
လက်တလောထုတ်ပြန်တဲ့အာစာညာရဲ့ညွှန်ကြားချက်ထဲမှာမူလတန်းကနေအထက်တန်းထိကျောင်းနေဘယ်နေ့ပြန်ဖွင့်မလဲဆိုတာမပါရှိသေးပါဘူးကလေးတွေရဲ့ပညာရေးကိုစိုးရိမ်မိပေမဲ့အခြားနည်းလမ်းတွေနဲ့သင်ကြားပေးနိုင်ဖို့စဉ်းစားနေပြီးသူတို့ကျောင်းကဆရာမအတော်များများကတော့ကျောင်းပြန်မသွားပဲ CDM ဆက်လုပ်နေအောင်မှဖြစ်တယ်လို့အင်းစိန်မြို့နယ်ကအလဲတန်းပြဆရာမတူကပြောပါတယ
်အခုလောလောဆယ်ကတော့ကျောင်းကတော့ဖွင့်ဖို့တော့မပြောထားဘူးလေကျွန်တော်တို့ကဒီဒီကြကြညွှန်ကြားချက်လာတော့မှဖွင့်မယ်မဖွင့်မှုဆိုတာသိရမယ်အခုကလည်းကိုဗစ်ကလည်းရှိနေတော့လေတိတိကျကျညွန်ကြားချက်မထွက်လာသေးဘူးစစ်ကောင်စီကတော့ဘယ်လိုမျိုးနဲ့ဘယ်လိုဖွင့်မယ်ဆိုတော့တော့ကျွန်တော်တို့မသိဘူးပေါ့နော်ဖွင့်တဲ့အခါကျတော့လေစီဒီယံလုံးမဲ့ဆရာမတွေကလည်းရှင်းကြတဲ့အခါကျတော့စီဒီယံလုံးနေတဲ့လူတွေကတော့တက်ကြမှာမဟုတ်ဘူးလေအဲ့တော့သူတို့ရှိတဲ့လူနဲ့ပဲဆက်ပြီးတော့လုပ်သွားကြပေါ့ပညာရေးကတော့ထိခိုက်တာပါပဲပညာရေးတဲ့ထိခိုက်တာပဲအားလုံးထိခိုက်ကြပါဘူးကိုဗစ်ကတည်းကမျိုးဒီစက်ကောင်စီကတည်းမျိုးဆိုတော့လေခက်ခဲကြီးတော့ရှိမှာပေါ့ကျောင်းဖွင့်ရှာရင်တော့ online မှာလည်းရှာလို့ရနေအောင်လေ
အခြေခံပညာကျောင်းတွေကိုမိုးကာလအစဖြစ်တဲ့ဇွန်လမှာဖွင့်လို့ရှိပြီးကလေးငယ်တွေရဲ့ပညာရေးကို တနှစ်မှာနှစ်တန်းနှုန်းတင်ကြားကောင်းတင်ကြားသွားနိုင်တယ်လို့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းကျော်ခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောခဲ့ဘူးပါလေမြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ကျန်းမာရေးပညာရှင်တွေနဲ့ဆေးဝါးနှန်းတွေကစီရီယမ်လှုပ်ရှားမှုကိုစတင်ခဲ့ရကပညာရေးဌာနဗန်လုပ်ငန်းမိရထားဆောက်လုပ်ရေးအစရှိတဲ့ကဏ္ဍအသီးသီးမှာပါCDM လွတ်လာကြတာကြောင့်အစိုးရလုပ်ငန်းလေပတ်မှုတုံ့ဆိုင်သွားခဲ့ပါလေခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြသွားတာပါ။တရုတ်နိုင်ငံနဲ့ဝင်မဲ့မြန်မာကုန်ကားတစ်စီးကိုကိုဗစ်ရောဂါစစ်ဆေးမှုအတွက်တရုတ်ရန်ဝင်2000ကျော်တိုးမြှင့်ပေးဆောင်ရမယ်လို့ယူနန်ကျန်းမာရေးတာဝန်ရှိသူတွေကဧပြီလ22ရက်နေ့မှာသတ်မှတ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကာကွယ်ရေးကန့်သတ်ချက်တွေပုံများလာတာကြောင့်နှစ်နိုင်ငံကုန်စည်စီးဆင်းမှုဟာလုံးဝရပ်တန့်သလောက်ဖြစ်သွားပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုရန်နိုင်ကပြောပြပေးမှာပါ
။ရှမ်းပြည်နယ်မူဆယ်မြို့ကနေတရုတ်နိုင်ငံကိုဝင်မဲ့ရန်မောင်းနေတဲ့ကုန်ပစ္စည်းတွေအလုံးကိုဗစ်ဆန္ဒစစ်ဆေးမှုတွေလုံနေရပြီးကုန်ကားတစ်စီးကိုတရုတ်ရန်ငွေ2100မြန်မာကျပ်ငွေနဲ့4,600ကျော်ရှိတဲ့ဆန္ဒစစ်ဆေးကားကိုပေးဆောင်ရမယ်လို့ယူနန်ပြည်နယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကဧပြီလ22ရက်နေ့ကထပ်မံထုတ်ပြန်ခဲ့ပါတယ်။ဒါဟာဒီအပိုင်းထုတ်ပြန်ခဲ့တဲ့ကုန်ကားတစ်စီးကိုရွန်ငွေ1800ပေးဆောင်ရမယ်ဆိုတဲ့နှုန်းနာထက်ပိုပြီးတော့တိုးမြင့်လိုက်တာဖြစ်ပါတယ်။ဒီလိုထုတ်ပြန်လိုက်တဲ့အတွက်အထားမခံတဲ့အသီးနှံကလွဲလို့ဆန်တဲ့တခြားကုန်ပစ္စည်းတွေအလုံးကိုမြန်မာဘက်ကတင်ပို့တာမရှိတော့ကြောင်းမူဆယ်နမ်ခန်းနေဆက်ကုန်သွယ်ရေးအတင်းသားတဦးဖြစ်တဲ့ဦးမင်းသိန်းက VOA ကိုပြောပါရစေ။မနေ့
က21ရက်နေ့ကဆက်ပြီး2100တမ်းမှလိုက်တယ်။2100ဆို4,600လောက်ရှိတယ်။ Score 4,600ပါတော့။ဖြည့်ကြတာမကြိုက်တော့မနေရဆိုရင်ဒီမူဆယ်မျိုးမှာတော့မျိုးရမအားပြေးရတာပါ။ကြွားတယ်ဆိုမနေရဝေးနေတဲ့ကားဆိုရင်ကုန်ရက်ပြေးပါဘူး။ကားကတော့မရှင်းနိုင်ဘူး။မကားသမားကကုန်ပြန်နေရမယ်အဲ့ဒါကားကားပြေးပြီးတော့ဒီကားကိုခါလိုက်တော့တယ်။အလောက်ဖြစ်ဖြစ်ဆိုပါလိမ့်မယ်ဒီ95,000ကျော်ပြေးပါဘူး။5,000ကျော်တော့ကြားရတယ်မှာ
။တရုတ်ပြည်ကိုပုံမှန်တင်ပို့နေတဲ့ဆန်နဲ့သကွဲကိုမူဆယ်ဆန်ကိုတောင်တွေမှာတင်ထားပြီးမြန်မာတရုတ်ကုန်သွယ်ရေးအခြေအနေပုံမှန်ပြန်ဖြစ်မှာပဲတင်ပို့တော့မယ်လို့ဆန်ကုန်သယ်တချို့က VOA ကိုပြောပါတယ်။မူဆယ်မြို့နယ်ထိဆက်နေတဲ့တရုတ်နိုင်ငံရွှေလီနဲ့ကျေကောင်မြို့တွေမှာကိုဗစ်ရောဂါကူးစက်မှုကနေတိုင်းရှိနေပြီးစိုးရိမ်ရတဲ့အခြေအနေကြောင့်ယူနန်ပြည်နယ်တာဝန်ရှိသူတွေကအသွာလာအကန့်အသတ်မရှိပိတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်တရုတ်ဘက်ကကုန်တွေလည်းမြန်မာပြည်ထဲဝင်လာတာရပ်သွားပါတယ်
။အထူးကြလက်ရှိပစ္စည်းဆောက်လုပ်ရေးပစ္စည်းစားကုန်သောက်ပုံပစ္စည်းစက်မှုပစ္စည်းဒါပြီးတော့တက္ကသိုလ်ဟောစာအားလည်းလုံးဝရပ်သွားတယ်အခုမရှိဘူး။ဝင်ဖြစ်ပြီးတော့ပိတ်ထားတာကိုဒီလိုလာလို့မရအောင်မပင်တော့ပါ။အခြေခံကတည်းကအထွက်ပြလာဘူး။
ဒီနိုင်ငံမှာကိုဗစ်ကာယောဂါစဖြစ်တဲ့2020မတ်လကုန်ကစလို့တရုတ်နိုင်ငံဘက်ကချမှတ်တဲ့စည်းကမ်းတွေနဲ့မြန်မာတရုတ်ကုန်သွယ်ရေးလုပ်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းခဲ့တဲ့အတွက်မူဆယ်မြို့မှာပါဆက်အနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေအခုနှစ်မတ်လကစလို့ရှိလာခဲ့ပြီးတဲ့နောက်မတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကြောင့်နိုင်ငံကုန်သွယ်ရေးပေါ်တက်ရောက်မှုရှိနိုင်တယ်လို့ကုန်သွယ်တွေကမြင်ပါတယ်။ဧပြီ22ရက်နေ့ကြာသပတေးနေ့မနက်ပိုင်းကလည်းမူဆယ်မြို့ပေါ်မှာအသေးစားပောက်ကွဲမှုတနေရာထဲမှာပဲ3ဖြစ်ပွားခဲ့ပါတယ်။ပောက်ကွဲတာမှန်ပေမဲ့မြို့ပေါ်မှာတော့အသွားအလာပုံမှန်ရှိနေကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးတာဝန်ယူထားတဲ့ဦးမောင်မောင်တန်းက VOA ကိုပြောပါရစေ။
ကျွန်တော်တို့ဒီလောက်ကဒလုံးတွေကဟိုနိုင်တင်လာပါလေ။ရေကြီးရဲ့ပဲအိတ်တွေကိုပေါ့အတန်နိုင်ပါလေ။ဒီကံကြီးရှိပါကွာဗန်ကျန်ကမျိုးလေကောင်ပြဟိုပေါ်ပြီးသွားတဲ့လမ်းကြောင်းတွေပိုင်းပေါ့ဒါပေမဲ့မိုင်းနဲ့ချစ်တဲ့တိတ်လည်းမပြင်းထန်လေတော့ပုံမှန်မှာပဲသွားလာမှာ
မူဆယ်နယ်ဇက်ကနေမြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုပမာဏက2019-2020ဘဏ္ဍာရေးနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း4,800ကျော်ရှိခဲ့တယ်လို့မြန်မာကုန်သွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဘက်ကဆန်တဲ့ရေနဲ့ရေတဲ့ပစ္စည်းကုန်တွေကိုတရုတ်နိုင်ငံကိုအဓိကတင်ပို့နေတာဖြစ်ပါတယ်ကိုဗစ်ကာယောဂါနဲ့နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်ဒီနှစ်ကုန်သွယ်မှုပမာဏဟာအများကြီးကျဆင်းသွားနိုင်တယ်လို့ကုန်သွယ်ရေးလေလာသူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးသွားတာပါထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်တွေကိုမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေရှိနေတာကြောင့်ထိုင်းဘက်ကလုံခြုံရေးတင်းကျပ်ထားချိန်မှာပဲနယ်စပ်မြို့နယ်တစ်ခုဖြစ်တဲ့ဖွဖရမြို့နယ်တဲ့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား30နီးပါးကိုဧပြီလ20ရက်နေ့ကဖမ်းဆီးခဲ့ပါတယ်စစ်အာဏာသိမ်းစန့်ကျင်သူတွေကိုဖမ်းဝရမ်းထုတ်ရှာဖွေဖမ်းဆီးလို့နေဆက်ဒေသတွေဘက်ကိုထွက်ပြေးနေသူတွေရှိနေချိန်မှာထိုင်းဘက်ကအဖမ်းဆီးလုပ်နေတဲ့တရင်ကိုထိုင်းချီဆိုင်တရင်တော့မတ်အေးမာကပြောပြပါလိမ့်မယ်
။မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ထိုင်းနိုင်ငံတွေကမဲဆောက်ဖုဖရမဲလမတဆောင်ရန်အုံဖန်မြို့နယ်တွေထဲကိုမြန်မာနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာသူတွေတူးလာနေတာနဲ့အတူဧပြီလ20ရက်နေ့ကတော့ဖုဖရမြို့နယ်တွေကိုရောက်လာတဲ့မြန်မာနိုင်ငံသား30နီးပါးဖမ်းမိခဲ့ကြောင်းရောင်ကြီးဥလုံသမားအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
ဧပြီလ20ရက်နေ့က တက်ခဲပေါ့နော်တက်ခဲကျွန်တော်တို့ဖုတ်ဖရနယ်မြေထဲမှာရှိရဲဟိုဘက်မှာဒီမှာဘက်ခန်းဆိုလို့ရှိရင်ဝလီပေါ့အဲ့ဒီသားတက်ကနေပြီးတော့မြန်မာပြည်သားတွေ29ယောက်ပေါ့နော်အမျိုးသမီးအမျိုးသား29ယောက်ပါတဲ့လူတွေကထိုင်းနိုင်ငံထဲကိုတရားမဝင်ဘူးနော်ပေါ့အဲ့ဒီအချိန်မှာမှာဒီထိုင်းနိုင်ငံသားတွေလည်းပါတယ်လို့ကျွန်တော်တို့သတင်းရရှိတယ်အဲ့ဒါကိုထိုင်းမြန်မာနယ်စပ်ကပါဒီနယ်စပ်လုံခြုံရေးအဖွဲ့ကြီးတွေကနေပြီးတော့ဖမ်းဆီးတယ်လို့ကျွန်တော်တို့သိရပါတယ်ခုကာလမှာကတချမ်းပြီးပြီးတော့တချမ်းကာလပြီးပြီးနောက်ပိုင်းမှာကကျွန်တော်တို့ဟိုနေကြင်းထိစက်နေတဲ့ထိုင်းမြန်မာနေကြင်းထိစက်နေတဲ့နေရာတွေမှာဒီမြန်မာနိုင်ငံပဲချမ်းနေပြီးတော့ထိုင်းနိုင်ငံပဲချမ်းကိုဝင်ရောက်တဲ့ဒီတရားမုံပေါ့နော်ဝင်ရောက်လာတဲ့လူတွေများတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေတာလေးကျွန်တော်တို့သိရတယ်အဲ့များတဲ့အပေါ်မှာထိုင်းနိုင်ငံကလည်းဒီနေဆက်လုံခြုံရေးရဲတပ်ဖွဲ့ဝင်တွေနေပြီးနေဆက်ဒေသမှာရှိတဲ့ဒီရောင်းသားတပ်ဖွဲ့တွေပြီးပြီးဆိုလို့ရှိရင်မြို့နယ်အာဏာပိုင်တွေကိုလည်းတင်းတင်းကြပ်ကြပ်နဲ့ဒီလုံခြုံရေးပေါ့နော်ချထားတာကိုရှိရတယ်
ထိုင်းတောင်ပိုင်းကန်ခနဗူရီပြည်နယ်ထဲမှာလည်းအခုလပိုင်းတွေအတွင်းလူကုန်ကူးပွဲစားတွေနဲ့တရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံဘက်ကလာသူရာဂဏန်းလောက်ရှိနေပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံထဲကအာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်ဖမ်းဆီးမှုတွေရှိနေတာကြောင့်ထိုင်းအိန္ဒိယနိုင်ငံနယ်စပ်တွေဘက်ကိုထွက်ပြေးတိမ်းရှောင်သူတွေအများအပြားရှိနေပါတယ်။ထိုင်းနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရသူတွေထဲမှာနိုင်ငံရေးကြောင့်တိမ်းရှောင်လာသူတွေပါတယ်ဆိုရင်စိုးရိမ်စရာဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကလူ့သမားရေးလှုပ်ရှားသူဦးမင်းဦးကလည်းပြောပါတယ်
။ဆိုတဲ့နိုင်ငံရေးကြောင့်ဒါစစ်ကောင်စီရဲ့ဟိုဖမ်းဆီးမှုတွေကြောင့်ထွက်ပြေးရသူတွေရှိတယ်အဲ့ဒီလူတွေရောက်လာပြီးတော့ဒီလိုမျိုးဖြစ်မှာပဲဆိုရဆိုရလေနော်ပြောရမယ်ဆိုရင်ဒီအရာတွေဆိုရင်တော့အနေရှိတာရောအနေရှိတော့သူတို့ဖမ်းပြီးတော့ပြန်ပို့ခံရမယ်လေပြန်ပို့ရဆိုရင်သူတို့ဒေဝင်ပို့တယ်လို့ပဲဒေဝင်ပို့တယ်လို့ပဲဖြစ်မှာပဲ
တက်ပြီနယ်ထဲမှာဖမ်းမိသူတွေကတော့တာမန်အလုတ်လာလုတ်နေကြသူတွေဖြစ်ပြီးနိုင်ငံရေးနဲ့မပတ်သက်ကြဘူးလို့လည်းအလုတ်သမားကြီးလှုပ်ရှားသူတွေကပြောပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါတတိယလိုင်းကူးစက်မှုတွေကြောင့်နေမြေအဝင်ထွက်လုံခြုံရေးတွေတင်းကျပ်စွာချထားပြီးတနေနဲ့တနေကူးတန်းသွားလာတာတွေကိုလည်းပိတ်ပင်ထားပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်မှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေစစ်ဘေးဒုက္ခတွေကြောင့်အိနီနာချင်းထိုင်းနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာသူတွေဝင်ရောက်ဖို့ကြိုးစားသူတွေရှိနေတာဖြစ်ပါတယ်ရှင်
ထိုင်းချီဆိုင်တဲ့တဲ့တော့မအေးအေးမှပြောပြပေးသွားတာပါအခုတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ပဲဦးကျော်စန္ဒာနဲ့ကော်မတီတို့ကတင်ဆက်ပါလိမ့်မယ
်မြန်မာ challenges the ASEAN way ASEAN ရဲ့လမ်းစဉ်ကိုမြန်မာနိုင်ငံစင်ခေါ်လိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ CSAC Phuket ကရေးတဲ့ဆောင်မကို The Bangkok Post တာထုတ်ပြီးဤကြီးတဲ့ချက်ချို့ကိုမူရင်းအပေါ်အတိုင်းတင်ပြလိုပါတယ်သူတင်မမြင်နိုင်တဲ့အတားအဆီးတစ်စုံတရာမဖြစ်လာရင်တော့အာဆီယံကောင်းဆောင်တွေဟာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာလာမက်စနေနေ့မှာတွေ့ဆုံရမှာဖြစ်ပါတယ်။မြန်မာစီကောင်းဆောင်ဗိုလ်ချုပ်မူကြီးမြောင်ဟန်နဲ့တက်ရောက်လိမ့်မယ်လို့ခန့်မှန်းပါတယ်တဲ့။မြန်မာပြည်တွင်းဖြစ်ပွားနေတဲ့ဖြစ်စိုးရိမ်အပေါ်အာဆီယံနဲ့နိုင်ငံတကာကလွန်စွာစိုးရိမ်နေကြတယ်ဆိုတာဖော်ပြပြီးဒီကြမ်းဖက်မှုနဲ့ယံမိတွေဟာလက်တန့်သွားဖို့လည်းမရှိဘူးလို့ဖော်ပြထားပါတယ်။ဒီအခြေအနေမျိုးမှာဂျကာတာမှာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာလွန်စွာအရေးပါတယ်။မြန်မာဟာအာဆီယံရဲ့ခေါင်းခဲစရာကိစ္စတစ်ခုဖြစ်တယ်ဖော်ရင်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွဲရဘူးဆိုတော့အာဆီယံရဲ့မူဝါဒတွေကိုလည်းစိန်ခေါ်နေတာဖြစ်တယ်လို့ကြီးထားပါဗျ။မြန်မာပြည်တွင်းရက်ဆက်သက်ပြတ်မှုတွေဟာအာဆီယံဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုလည်းထိခိုက်ပျက်ပြားစေမှာဖြစ်တဲ့အတွက်အာဆီယံကပြစ်ပယ်ထားလို့မဖြစ်နိုင်ဘူး။အာဆီယံရဲ့ချာတာထဲမှာလည်းပဲ We the peoples အာဆီယံဖော်ရင်နိုင်ငံများအားလုံးကကျွန်ုပ်တို့ပြည်သူများသည်ဆိုပြီးတပေါင်းတစည်းရဲ့ရေးသားဖော်ပြထားတာဖြစ်တဲ့အတွက်ကြောင့်မြန်မာပါဝင်ဒေသတစ်ခုလုံးမှာဒီမိုကရေစီလူ့အခွင့်အရေးကောင်းမွန်တဲ့အုပ်ချုပ်ရေးဥပဒေစိုးမိုးရေးအတွက်စွမ်းကုန်လွှတ်ဆောင်ရမှာဖြစ်တယ်လို့လည်းပြောထားပါတယ်။ဒါပေမဲ့ဒီလိုမြန်မာကိစ္စကိုပူးပေါင်းဆောင်ရွက်ရမယ့်အချိန်မှာအာဆီယံနိုင်ငံတွေမှာလည်းအကွဲအပြတ်မညီညွတ်မှုတွေရှိနေတယ်လို့ဆိုပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်နှင်ကလည်းဒီစီရီကထောက်ခံတင်ပြလိုက်တဲ့အချက်တွေကိုတစုံတရာလက်ရောသဘောတူမဲ့အလားအလာတော့မတွေ့ရပါဘူးတဲ့။အာဆီယံအနေနဲ့ကတော့မြန်မာပြည်ကကြဟာဖြစ်သွားပြီးတဲ့ကိစ္စမျိုးလို့စီပလေစီတော့ဆိုပြီးဒီတိုင်းလက်သက်မခံကြဘူးအရေးကြီးတယ်လို့လည်းဆိုထားပါတယ်။ဒီအတွက်အာဆီယံကောင်းဆောင်တွေဟာဘယ်လိုကင်တွယ်မယ်ဘယ်လိုတုံ့ပြန်မယ်ဆိုတာကြိုတင်ညှိနှိုင်းပြင်ဆင်ထားရမယ်လို့ညွှန်ကြားထားပါခင်ဗျာ
။စီပွားရေးမြေယာမှုတွေနဲ့အတူမြန်မာဒုက္ခသည်ပြဿနာအရှိန်ယူနေပြီဆိုတဲ့ခေါင်းစဉ်နဲ့ Washington Post သတင်းအွန်လိုင်းမှာဖော်ပြထားတဲ့ Eleni Kattenbach ရဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ FIFA ရဲ့ဆရာနာသိမ်းပြီးနောက်ပိုင်းအသက်မွေးဝမ်းကြောင်းမှုများစွာဆုံးရှုံးပြီးနေဆွန့်ကွာထွက်ပြေးသူတွေများပြားလာတာမို့ ဒေသတွင်ဒုက္ခသည်အကျက်တဲ့အန်ဒရယ်မြင့်မားလာစေရဆိုပြီးတော့သတိပေးလာနေရရှိတယ်ဆိုပြီးဆောင်းပါးကိုအစချီရေးသားတာပါပဲလက်ရှိအကြံဖတ်နေနေမှုတွေကြောင့်လူနှစ်သိန်းခွဲလောက်နေဆွန့်ခွာထွက်ပြေးနေကြပြီဆိုတော့ကုလအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ပြောဆိုတာကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါတယ်မြမအင်ဂျင်တိုင်းပြည်တွေကလည်းဒီကိစ္စအတွက်ထိတ်သည့်ဆွေးနွေးပွဲမှာဆွေးနွေးဖို့ပြင်ဆင်နေသလိုသူနဲ့တခြားသောအခွင့်အရေးလှုပ်ရှားသူတွေကလည်းထိတ်မနိုင်သိမရဖြစ်လာမဲ့အခြေအနေကိုသတိပေးနေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ဖြစ်ပေါ်လာနိုင်တဲ့လူသားကပ်ဘေးကြီးအတွက်ကဘာကြီးအနေနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ရတော့မယ်ဆိုပြီးတော်မန်ဒရူးဇ်ရဲ့ Twitter မှာရေးသားတာကိုလည်းကိုးကားဖော်ပြထားပါဗျ။လူဒုအခံရေးလှုပ်ရှားမှု CDM မှာလည်းလူတော်များဟာအလုတ်ကင်တွေကိုကြောခိုင်းသွားသလို Internet ဖြတ်တောက်မှုတွေကြောင့်လည်းအဲ့ဒီပေါ်မိခိုနေရတဲ့အလုတ်ကင်များစွာကိုဆုံးရှုံးစေခဲ့တယ်လို့ဆိုပါရယ်။ ASEAN အနေနဲ့အဖွဲ့ဝင်တွေအချင်းချင်းပြည်တွင်းမဆွတ်ဖက်ရေးမှုကြောင့်မြန်မာကိုပုံမှုအထီးကျန်သွားစေတယ်လို့လည်းဆောင်းမမှသတိပေးထားပါဗျ။နေဆက်ဖြစ်ကျော်ပြေးထွက်လာတဲ့ဒုက္ခတွေအရေးဟာပြည်တွင်းရေးတသက်မဟုတ်ဘူးဆိုတာကိုလည်းဆောင်းမမှထောက်ပြထားပြီးလောလောဆယ်ထိုင်းနဲ့ဆက်တန်လင်းမြစ်တျောက်ကယာယီစခန်းတွေမှာဒုက္ခသည်9000လောက်ခိုးလုံနေပြီးလူ1000လောက်ကလည်းထိုင်းနိုင်ငံတွေကတောနဲ့တွေတမှာပုံအောင်နေကြတယ်လို့ဖော်ပြထားပါတယ်။လူအများစုဟာလောလောဆယ်ပြည်တွင်းမှာပဲပုံအောင်နေကြပြီမဲ့လည်းတိုင်းရင်းသားဒေသတွေအထိပရိပခါတွေကျေပြန့်လာမယ်ဆိုရင်တော့ဒုက္ခသည်အများအပြားတိုင်းပြည်တွေကပြေးထွက်လာတာကိုမြင်ရမယ်လို့ဘန်ကောက်အခြေစိုက်ကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးဦးအကြီးအကဲ James Rudy Hever ကပြောဆိုတာကိုလည်းဆောင်းမမှကိုးကားဖော်ပြထားပါတယ်။အနာသိမ့်ပြီးနောက်စစ်တပ်ကထိန်းချုပ်ထားတဲ့လုပ်ငန်းတော်တော်များပိတ်ဆို့ခံခဲ့ရတာမို့စီးပွားရေးဟာလည်းပုံမိုဆိုးဝါးလာမဲ့ဘက်ကိုဦးတည်နေတယ်လို့ဆိုပါရယ်အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American အတန်ရဲ့တောက်ကြနေမနက်ပိုင်းရေဒီယိုအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။မြမအခြေအနေကောင်းကောင်းဆိုးဆိုးစင်ကာပူကတော့အမြဲတမ်းအမျက်ထုတ်နိုင်ပုံကိုဥအောင်ခင်ကသုံးသပ်ပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်။မြမပြည်မှာစစ်အာဏာသိမ်းတာဟာနောက်ပြန်ဆုတ်တဲ့လောက်ရကြီးဖြစ်ကြောင်းကံကွက်ဆန္ဒပြသူတွေကပြစ်တက်နေတာကိုလက်မခံနိုင်ကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမတ်လ၂ရက်နေ့ကပြောပါလေစင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးကလည်းပြစ်တက်တာတွေကိုရပ်ဆိုင်ဖို့ပြောပါလေဒါပေမဲ့စီအစိုးရပြောင်းလဲသွားအောင်ပြည်ပကနေမလုပ်နိုင်ဘူးလို့လီရှန်လွန်းကဆိုပါတယ်ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းခါစစ်ပြောကတော့မြန်မာအာဏာသိမ်းပွဲဟာအာဆီယံကိုတိုက်ခါကြစေတာမို့ပြောင်းလဲအောင်လုပ်ရမယ်လို့အေပီလာ၄ရက်နေ့ကပြောပါတယ်လီရှန်လွန်းရဲ့ဖခင်ကွဲလွန်သူလီကွန်ယူဟာဗမာဗိုလ်ချုပ်တွေအသုံးမကျကြောင်းအမြဲတမ်းပြောနေပြီးမဲ့1988အရေးတော်ပုံကာလမှာမျက်ဖြူစိုက်နေတဲ့ဗမာစစ်အစိုးရကိုကူညီခဲ့ပါတယ်အဲ့ဒီအချိန်ကစပြီးစင်ကာပူဟာဗမာဗိုလ်ချုပ်နဲ့ခရူနီတွေမိခိုအားထားရနေရာဖြစ်လာပါတယ်သူတို့ရဲ့ဒေါ်လာတွေကိုထိမ့်သိမ်းတာစင်ကာပူပါပဲအနာသိမ့်တာကိုကန့်ကွက်ဆန္ဒပြခွင့်မရတဲ့စင်ကာပူနေမြန်မာတွေကတော့ CDM လှုပ်ရှားမှုကိုကိုနီကိုဟာနဲ့ကူညီနေကြပါတယ်စင်ကာပူမှာရှိတဲ့စစ်အုပ်စုနဲ့ခရိုနူတီရဲ့အဆက်အသွယ်ကိုပေါ်ထုတ်ပြီးဝိုင်းကျင်အောင်လဲလုပ်နိုင်ရပါတယ
်နိုင်ငံသားကဒဏ်ခတ်အရေးယူပေမဲ့စစ်အုပ်စုဟာဒေါ်စုရဲ့ NLD ပါတီကိုအာဏာလွှဲပေးမှာမဟုတ်ဘူးလို့လီကွမ်းယူကယူဆပါတယ်1962ခုပိုနေဝင်းအာနာသိန်းစဉ်ကလေးကစစ်တပ်ဟာအစိုးရရန်တရားလိုဖြစ်လာတဲ့အတွက်စစ်တပ်မရှိရင်အမေရိကန်နဲ့ကုလသမဂ္ဂတပ်ဖွဲ့ကိုမြန်မာပြည်ထဲလွှတ်ရလိမ့်မယ်လို့လီကွမ်းယူကမြင်ပါတယ်။ အာဏာခွဲဝေဖို့စစ်ကောင်းဆောင်ကိုဖြောင်းဖျက်ပြောဆိုပြီးအယက်သားအစိုးရဖွဲ့စည်းနိုင်ဖို့တပြေးပြေးလှုပ်ယူနိုင်တယ်လို့လဲလီကွမ်းယူကဆိုပါတယ်ဒီလိုမလုံနိုင်ရင်မြန်မာပြည်ကိုအုပ်ချုပ်လို့ရမှာမဟုတ်ဘူးလို့လဲလီကွမ်းယူကမြင်ပါတယ်မြန်မာနဲ့အပြင်လောကဆက်သွယ်မှုများလာလေလေဗမာစစ်ဘိုဟာအာဆီယံကိုအတုခိုးနိုင်လေလေဖြစ်လာမယ်လို့လီကွမ်းယူကမြင်ပါတယ်ဒါပေမဲ့အာဆီယံအသင်းဝင်ဖြစ်လာပြီး25နှစ်ကြာလာတဲ့အခါမှာဗမာစစ်ဘိုကအာဏာပြန်သိမ်းတာမို့အာဆီယံအသင်းလဲအကျင့်ဟောင်းကိုမပြင်နိုင်တာထင်ရှားပါတယ
်ကမ္ဘာအပေကံဗမာစစ်ဘိုရဲ့ထွက်ပေါက်အဖြစ်စင်ကာပူကအသုံးတော်ခံနေတာကြာပါပြီအင်းရှိမှလူကြီးလူကောင်းကိုလက်ခံပြီးအိမ်နောက်ဖေးမှသခိုးသမီးကိုလက်ခံတာဟာစင်ကာပူရဲ့လမ်းစဉ်လူဖြစ်နေပါတယ်အင်းနည်းချင်းနိုင်ငံကမှောင်ခိုဆက်လီရီရဲ့ဖောက်တယ်ဟာစင်ကာပူပါဘူနေဝဲအပေကံဘဝရောက်တော့စင်ကာပူမှာဈေးကူပါတယ်ဘူတန်ရွှေလဲစင်ကာပူကတဆင့်လူရဝင်းအောင်ကျိုးပန်းပါတယ်စစ်ကောင်းဆောင်ဘဝကရွေးကောက်တင်မြောက်ခံရတဲ့သမရဘဝကိုဘိုလ်ချုပ်ဆူဟာတိုကူးပြောင်းသွားဖို့လေ့လာဖို့နဲ့အင်ဒိုနီးရှားကိုသွားလည်ဖို့1995မှာစင်ကာပူကိုလာလည်တဲ့ဘူတန်ရွှေကိုလီကွမ်ယူကအကြံပေးမှုပါတယ်
ဘူနေဝင်းစေကူဘို့1994မှာစင်ကာပူရောက်လာတော့လီကွမ်းယူကသွားတွေ့ပါတယ်။ဒေါန်ဆန်းစစ်ကြီးကိုထိမ့်သိမ်းထားတဲ့စေအစိုးရဟာအမြဲတမ်းကတိကောက်အောင်ဖြစ်နေလိမ့်မယ်လို့လီကွမ်းယူကသတိပေးပါတယ်။စီးပွားရေးကိုတိုးတက်အောင်စစ်ဘိုတွေလုံနိုင်တာမဟုတ်လို့နိုင်ငံခြားအတွေ့အကြုံရှိပြီးလုံနိုင်ကိုင်နိုင်သူတွေကိုအကူအညီတောင်းဖို့နဲ့လက်ရှိစစ်အာဏာရှင်စနစ်ကိုထိမ့်သိမ်းဖို့မရည်ရွယ်ရင်မြမစီးပွားရေးမှာစင်ကာပူပါဝင်လုံခြုံရေးပြုဖို့အကြံပေးပါတယ်အရှိတောင်အာရှမှာသူများနည်းတူဆက်လက်စခန်းသွားခြင်းရင်မြန်မာစစ်အစိုးရဟာအင်ဒိုနီးရှားပုံစံမျိုးလုပ်ရပါလိမ့်မယ်လို့လီကွမ်းယူကတိုက်တွန်းပါတယ်ဒါပေမဲ့ဗမာစစ်အုပ်စုကိုအများဆုံးကူညီနေတဲ့စင်ကာပူအစိုးရကသာမြမပြဿနာမှာကြားဝင်နိုင်ဖို့စူးစမ်းသင့်တယ်လို့မြင်ကြပါတယ
်ဗမာအစိုးရရဲ့အခက်အခဲကိုလည်းစင်ကာပူအစိုးရကသဘောပေါက်ပုံရပါလေသဘောဝတ္ထုတွေကရတဲ့ဒေါ်လာတွေစင်ကာပူဘဏ်နှစ်ခုမှာအပ်ထားတယ်လို့ Upright International က2009မှာကြေညာဘူးပါလေစင်ကာပူအစိုးရပိုင်တဲ့ DBS Development Bank of Singapore နဲ့ OCBC Overseas Chinese Banking Corporation မှာဓာတ်ငွေဒေါ်လာကိုအနှံထားပါတယ်ရန်ကုန် OCBC ရုံးခွဲမှာတဲ့2020ခုနှစ်ကအမေရိကန်ဒေါ်လာတန်650ရှိကြောင်းသိရပါတယ် DBS ရဲ့2020အမြတ်ငွေဟာအမေရိကန်ဒေါ်လာတန်3500ကျော်ဖြစ်ပါတယ်အင်ဒိုနီးရှားအာနာရှင်ဆူဟာတိုလက်ထက်မှာမတမာတဲ့နီးနဲ့ရယူထားတဲ့ဒေါ်လာတွေကိုစင်ကာပူမှာယင်းနီးမြုပ်နှံပြီးစီးစိမ်ခါနေတဲ့အင်ဒိုနီးရှားနိုင်ငံသားတန်းကျွယ်တစ်ထေး2000ကျော်ရှိပါတယ်မိမိနိုင်ငံမှာအခွန်လျှောက်တဲ့အနောက်တိုင်းကတစ်ထေးနဲ့ပေါင်းလိုက်ရင်စင်ကာပူမှာသွန်ကျွယ်တထေးပေါင်း5000ကျော်ရှိမယ်လို့ခန့်မှန်းရပါတယ်။ဗမာစစ်ကောင်းဆောင်ပိုင်းကိုဈေးဝကူတာပေးနေတာလေစင်ကာပူပါပဲ။မြန်မာနိုင်ငံရေးမှာငူစားရဲစားလုပ်နေတဲ့စင်ကာပူကတထေးစစ်ဘိုတွေရဲ့ရှေ့ရေးကိုအာမခံနိုင်ရင်ဂျာဝင်ဆောင်ရွက်ဖို့အခွင့်အလမ်းပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဦးအောင်ခင်နဲ့ကိုညံဝင်းအောင်တင်ပြသွားတာပါဒီတစ်ပတ်ကျမ်းမာရေးခန်းနာမှာကလေးစိတ်ဒဏ်ရာအကြောင်းပြောပြထားပါတယ်ကလေးစိတ်ဒဏ်ရာဖြစ်သွားတာကိုကလေးအရွယ်လိုက်ဘလို့သတိပြုသိရှိနိုင်ပါသလဲဒီအကြောင်းကိုဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့မြန်မာဆေးသက္ကသိုလ်ရဲ့ခုံလုံးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်
โอเคဆေးရောဂါသူကသမတော်ကြီးဘုရင့်ဆောင်ဗမခဒေါက်တာရေမွန်တင့်ဝင်းခင်ဗျာမြန်မာနိုင်ငံကဆေးရနာသိဆန္ဒပြပွဲတွေအတွင်းမှာဒီလူတွေတည်ကြည်ရတဲ့အထိပေါ့နော်ပြစ်ခတ်ဖြိုခွင်းမှုတွေကြောင်းလက်ရှိဒီစိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရွယ်ရောက်သူတွေအပိုင်းကပေါ့နော်ပြီးခဲ့တဲ့အပတ်ဒီတုန်းကအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်မှာတော့ဆရာကြီးဒီကလေးငယ်တွေအပေါ်မှာပေါ့နော်ဘလို့တက်ရောက်နိုင်တာနဲ့သူတို့ဖြစ်လာရင်လည်းဘလို့သတိပြုမိအောင်ပေါ့နော်။နောက်သူတို့ကိုတက်တာအောင်ပြည့်စုံပေးဖို့တွေပါပြောမှမို့အဓိကဘာကနေဆရာစပြောခြင်းလဲဆရာ
။ပထမအဦးဆုံးတော့ဒီကျွန်တော်နည်းနည်းပြတွေးကြည့်မိတာတော့လေ။ဗမာနိုင်ငံမှာကနေ့လက်ရှိဖြစ်နေတဲ့ဒီစစ်အာဏာရှင်တွေရဲ့လက်နက်မဲ့ပြည်သူတွေကိုနှိတ်ခုန်နေတာအကြမ်းဖက်တာရက်စက်တာ အဲ့ဒီမှာအပြစ်ကင်းစင်တဲ့လူမမဲလေးတွေအများကြီးပါနေရတယ်ကျွန်တော်တို့ဒီမှာတော့မီဒီယာမှာပေါ့ Facebook တို့ Television တို့တို့မှာတွေ့နေရတာတော့အဲကလေးလေးအဲတယောက်နန်းပေါ်မှာလူမမဲလေးပေါ့ဗျာဘာမှလည်းသူနဲ့လည်းမပတ်သက်ဘူးအဲ့ဒါကိုစစ်သားသူတတ်တဲ့ချိန်ပြီးတော့မှကလေးကတောင်းမှတိုးရှိုးပြီးတော့မလုပ်ပါနဲ့လို့ပြောပြီးတယ်နေတဲ့ချိန်မှာတော့မှတတ်တဲ့ကြီးကဆက်ပြတ်သက်သွားတော့ကျွန်တော်လူကြီးကမှတွေ့ခဲ့ရတယ်နောက်တစ်ခါအသက်9နှစ်အရွယ်ကလေးငယ်သူကသူ့အဖေနဲ့ပေါ်ပေါ်မှာထိုင်ပြီးတော့အိမ်ပေါ်မှာဒီစင်မှာစစ်သားတွေကအိမ်ပေါ်ကိုတက်ပြီးတော့အဖေကိုပြစ်လိုက်တာပြစ်လိုက်တဲ့အချိန်မှာကလေးကိုထိသွားတယ်အဲ့တော့ကြေကွေးစရာတွေတွေ့တဲ့ခါမှာကျွန်တော်လည်းပဲမြင်ရတဲ့လူအလုံးကအင်မတန်စိတ်ခံစားဟာပါဒါကြီးကတမိုင်းမှာမကြုံဘူးတော့ကိုတွေ့နေရတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကြောင့်ပေါ့နော်ဒီအကျိုးဆက်ကဘယ်လိုမျိုးဒီကလေးတွေမှာထိခိုက်သွားမလဲဆရာကြီး
အဲ့တော့ဒီဟာကိုခရပြန်ပြီးတော့ကျွန်တော် psychologically စဉ်းစားကြည့်မယ်ဆိုရင်ဒါတတိယရဲတရထက်မှာရက်ွက်တစ်ခုလုံးမှာဖြစ်တဲ့ကိစ္စမဟုတ်ပဲနဲ့နိုင်ငံအနှံ့ပြားမှာဒီလိုရက်ဆက်စွာတပ်ဖြတ်မှုတွေမှာကလေးလည်းအများကြီးပါပေါ်တယ်ကျွန်တော် report အရလည်းအများကြီးတွေ့နေရပါတယ်အဲ့တော့ဒီကိစ္စမှာစိတ်သက်ပိုက်ဆိုင်ရာဘလို့ကလေးတွေမှာတက်ရောက်မှုရှိနိုင်တယ်လို့ကြည့်လိုက်လို့ရှိရင်ကတ်ကြီးတစ်ခုဖြစ်တဲ့ဘေးဥပ္ပါဖြစ်တဲ့ disaster လို့ဟာမျိုးပေါ့ဒါ man made disaster လို့ခေါ်နေတာပေါ့လေကြီးကျယ်တဲ့ရက်စက်မှုကြီးဖြစ်နေတယ်ဥပမာ world war ဖြစ်တာတို့ပေါ့လေကမ္ဘာစစ်ဟိုတိုက်ပွဲကြီးဖြစ်တာတို့အခုလက်ရှိခြေတဲ့အဲ့လိုပုံစံဖြစ်နေပါတယ်နေရာတိုင်းမှာအဲ့တော့ဒီမှာကျွန်တော်မြင်တွေ့ရတာလည်းပဲသူတို့ရက်အစွာတတ်ဖြတ်တာလည်းပဲ killing field လို့ခေါ်တာပေါ့လေစစ်မြေတလင်းမှာစစ်ပွဲဆင်နေတယ်လို့ရက်အစစ်စစ်တနေတယ်ဟိုကျုံတဲ့နေရာမှာတနပ်ပြေကနေထိပါတယ်အဲ့တော့အဲ့ဒီဟာတွေရဲ့ effect ကကလေးတွေပေါ်မှာဘလောက်ကြီးကြီးမားမားဖြစ်နိုင်တယ်လို့ပြန်စဉ်းစားတဲ့အခါကျတော့ကလေးတကယ်လူမမယ်ကြီးဆိုတာကမိဘရဲ့အုပ်ထိပ်မှုအောက်မှာမိဘရဲ့ဆောက်ရှောက်မှုအောက်မှာကြီးထွားလာပြီးတော့သူတို့အရွယ်ရောက်ဒီထိကလူငယ်တွေကမိဘပေါ်မှာနှိခုံနေရတယ်အဲ့တော့အရွယ်အပိုင်းခြားအလိုက်ပေါ့လေအဲ့ဒီကလေးတွေရဲ့သူတို့ရဲ့ sense of security သူတို့ရဲ့ safety သူတို့ပါသူတို့ကဘာကြီးမှာဝန်ဆောင်နေအောင်အဲ့တော့သူတို့ confidence ဖြစ်လာအောင်ကမိဘအုပ်ထိန်ထားတယ်အခုဒီကိစ္စမှာကျတော့ကျွန်တော်လူမှုအသိုက်အဝန်းကြီးကပြက်ပြုံးသွားတဲ့သဘောရှိတယ်ပေါ့နော်တခါပြန်ပြီးကျေပြတ်မှစဉ်းစားမယ်ဆိုလို့ရှိရင်အဲ့ဒီလူတွေကတချို့ထွက်ပြေးရတာလူရှိတယ်အဲ့တော့ကိုတက်ကြည့်တဲ့မှာပဲ internally displaced ဖြစ်သွားပြီးတော့ကျွန်တော်မြို့ဝနေခွာတော့ရွာရောက်နေစားရောက်အဲ့ဒီလူတွေကကလေးတွေလည်းပါသွားမယ်အဲ့ဒီဟာတွေကကလေးတွေပေါ်မှာတက်ရောက်မှုဟာအင်မတန်ကြီးမားပါလိမ့်မယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီကလေးတွေနဲ့ပတ်သက်ပြီးတော့သတိပြုသင့်တာရော
အဲ့တော့အခုပြန်စဉ်းစားလိုက်မယ်ဆိုလို့ရှိရင်စိတ်ထိခိုက်တရားနာကျင်မှုစိတ်တန်ရာတွေဟာကလေးတွေမှာလည်းအများကြီးတက်ရောက်တယ်အဲ့တော့ဒီဟာကိုပထမဆုံးနဲ့ကျွန်တော်စဉ်းစားတဲ့ခါကျတော့ဓာရီကိုတပ်ပြတ်မှုကိုမျက်ဝါးထင်နေမြင်ရတဲ့ကလေးတွေမိဘတွေငိုကြွေးနေတာတွေပူဆွေးနေတာတွေထွက်ပြေးနေရတာတွေတွေ့ရတဲ့ကလေးတွေသူတို့ကအဲ့ဒီရဲ့ trauma ခေါ်တာပေါ့လေစိတ်တန်ရာဟာဒီကလေးငယ်လေးတွေမှာသူတို့ physical mental emotional health မှာထိခိုက်ပါတယ်ဆိုလိုချင်တာကသူတို့ရဲ့ခန္ဓာကိုယ်ဖုံဖြိုးမှုကျန်းမာရေးနောက် mental ဆိုတော့စိတ်ကျန်းမာရေးနောက် emotional ဆိုတော့သူအတွင်းခံစားချက်မှာကိုထုတ်ဖော်ပြောဆိုပြီးတော့ guide တိုင်မှုအရေးချင်းအဲ့သုံးချက်လုံးမှာတော့ထိပါတယ်တို့အဲ့တော့ဘာလို့တော့တွေ့ရလဲဆိုလို့ရှိရင်ကလေးတွေကြီးထွားလာတဲ့ခါမှာအဲ့ဒါတချို့ဆိုလို့ရှိရင်ဒီအောက်မှာစစ်ပွဲဖြစ်ပြီးဟိုဒီလို stop shut up ဖြစ်ပြီးတော့ထွက်ပြေးရလို့စားစရာချုပ်တယ်တာတို့အိမ်ရဲ့အနေထားပြတ်သုံးသွားတာတို့နော်ကြောင်မတည့်ရတာတို့ဟို nutrition နည်းသွားတာတို့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်မှာလည်းဖုံဖြိုးမှုနည်းသွားမယ်စိတ်အားဖြင့်လည်းစိတ်ဓာတ်ရည်ရမယ်နောက်က emotional ဓာတ်ရည်ရမယ်အဲ့တော့ဒါကိုပြန်ပြီးအကြမ်းကြီးပြောမယ်ဆိုရင်သုံးမှန်ခွဲပြောလို့ရပါတယ်ကလေးအငယ်လေးတွေပေါ့ကလေးအငယ်လေးတွေကြတော့ရှင်ဥပမာဟို preschool ကျောင်းမတက်ခင်အရွယ်တွေပေါ့လေအဲ့ဒီအရွယ်မှာဖြစ်တဲ့ဟာတစ်မျိုးနော်ကျောင်းတက်ဆမူဂျိုရဲ့ဘူတာနဲ့တက်တဲ့အချိန်ရဲ့နောက်တစ်ခါကျတော့နည်းနည်းကြီးလာတဲ့အချိန်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအရွယ်၃ပိုင်းရဲ့ယာလက္ခဏာတွေရောဆရာကြီးဘယ်လိုကွာခြားမှုရှိမလဲဆရာ
အဲ့ဒီမှာဖြစ်လာတာကလေးငယ်လေးတွေကြလို့ရှိရင်တိတ်ငယ်တဲ့ကလေးတွေကြတော့သူတို့မှလည်းကြောက်နေတဲ့စိတ်ရှိတယ်သူတို့ကမိဘကိုလည်းပို့ပြီးတော့တွဲတာလာမှပို့ပြီးတော့တွဲလာတာဖြစ်လာမယ်သူတို့လည်းညမအိတ်နိုင်မယ်လက်ဖြစ်တာဖြစ်နိုင်တယ်အဲ့တော့နည်းနည်းကြီးလာတဲ့အရွယ်ကြောက်တဲ့ခါကျတော့သူတို့ရဲ့ behavior ပြောင်းလာတယ်ပြောင်းတော့အရင်တော့သူတို့ကိုကိုယုံကြည်မှုစိတ်ချမှုရှိရပြောရှင်နေတဲ့ကလေးလေးတွေဟာ regress ဖြစ်သွားပြီးတော့သူ့ရဲ့အရွယ်နဲ့အရှိပိုင်းကိုပြန်ပြီးကျဆင်းသွားပြီးတော့ဟိုလက်မကိုစုပ်နေတာတို့နော်သူ့မှာယုံကြည်မှုမရှိတော့ပဲနဲ့အဲ့လိုဖြစ်နေတာတို့နော်အရန် clinging behavior မိခင်ကိုတွေ့ပြီးတော့နေတာတို့နောက်ကကျတော့ school refusal ကျောင်းသွားမယ့်အချိန်မှာကျောင်းမသွားချင်တော့ဘူးသူကကျောင်းသွားမှု immediate ကျောင်းကြတဲ့ဟာမျိုးတခါညပဲဆိုလို့ရှိရင်အပေါင်ကိုကြောက်တာပေါ့လေညမိုးချိုလာပြီးပေါင်ပြီးဆိုတော့ကြောက်နေတယ်သူ့ရဲ့နည်းနည်းကြီးတဲ့ကလေးအရွယ်လေးဆိုလို့ရှိရင်တခါသူက physical symptom တွေပေါ့သူကလည်းတချို့ကလည်းပဲမစက်ကနေထုတ်ပြောနေတဲ့အနေအထားရှိတယ်တချို့ကလည်းအဲ့လိုပြောတယ်ပြောလို့ပြောထားမှရှိတဲ့ခါကျတော့ခေါင်းကိုက်တာတို့ဖိုက်နာတာတို့အဲ့လို physical symptom တွေနဲ့ဖြစ်တာတွေတွေ့ရတယ်အဲ့ဒါကိုကြည့်လိုက်မှဆိုရင်ကလေးတွေကဘလောက်ကြောင်ကြဆွေးမှုဖြစ်လာတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီပဲကြော်လို့ရှင်တော့ adolescent ပေါ့လေ လူငယ်လူရွယ်နော်ဒါလေးပဲကျော်ကလေးတွေမှာထည့်လို့ရ73နှစ်14နှစ်ပေါ့လေအဲကြီးထွားဖွံ့ဖြိုးကားတဲ့အချိန်မှာသူတို့ကလည်းအိတ်တဲ့အချိန်မှာဟိုအတောက်ရှည်ဖြစ်တာပေါ့ sleep disturbance ဆိုတော့လည်းမအိတ်နိုင်ဘူးအဲကလေးကနော်ကြောက်လန့်ပြီးတော့သူကြတော့လည်းပဲအိတ်တာလွန်ခဲ့နေတော့တညာလုံးအိတ်တနေ့လုံးအိတ်နေတယ်နော်နောက်သူကစိတ်ထုတ်ရှားမှုတရားများနေမယ်သူတို့တယောက်နဲ့တယောက်အချင်းချင်းစကားပြောတာတို့ကျွန်တော်စကားများတာတို့ argument တို့ emotional conflict တွေခဏဖြစ်တယ်အဲနောက်တစ်ခါကျတော့ delinquent behavior ဆိုတာကသူကဆိုးသွမ်းနေတယ်ဖြစ်လာတော့ဘာလို့သူကစိတ်ထဲခံစားချက်ကိုသူကကြကြတနာပေါ်ကျူးလို့မရတဲ့ခါကျတော့သူက impulse control ဆိုတာမရှိတော့ဘူးသူကသူချုပ်ထိတ်နေတဲ့စိတ်ကနည်းလာပြီးတော့မှ delinquent behavior ဆိုတာကဆိုးသွမ်းလာတာပေါ့လေအဲ့ဒီချိန်အရွယ်မှာလည်းပဲလူကတည်းကကြီးထွားလိုက်ပြီဆိုတော့တခါဆေးတွေသွားဆွဲပြီးတာတို့အရက်တော့ပြီးတာတို့အဲ့ထက်ဝင်သွားတဲ့ကလေးတွေမူရစေဝါသွားတဲ့ကလေးတွေအများကြီးဖြစ်လာပါတယ်ဒါကကလေးတွေရဲ့ development of ကြီးထွားဖွံ့ဖြိုးဖို့ stage မှာဖြစ်တဲ့ကိစ္စတွေပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းမေးမြန်းထားတာပါတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI 1.0 သားတွေကစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှ ಾಸ င်ရမှာဖြစ်ပါတယ်
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လူလိုက်ရေးတက်မတော် KIA နဲ့မြန်မာစစ်တပ်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကဒေသခံ3000ခန့်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA ရဲ့ဌာနချုပ်နဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကအမြောက်နဲ့ဖိကတ်ခဲ့တယ်ဆိုတာနဲ့ CRPH ကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းတရားဝင်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်တိုင်းသားအဖွဲ့အစည်းရဲ့တုံ့ပြန်မှုတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အာဏာသိမ်းစစ်ကောင်စီတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း10ရွာကဒေသခံ3000ခန့်စစ်ပေးလို့ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ရှောင်များနဲ့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။မိုးမောက်မြို့နယ်အတွင်းဧပြီလ2ရက်အပတ်ခန့်ကစတင်ခဲ့တဲ့တိုက်ပွဲတွေဟာဒီနှစ်အချိန်အထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးကျေးရွာပေါင်း10ရွာကျော်ကရွာသားတွေကမိုးမောက်မြို့နယ်ဗမော်မြို့ဘက်ကိုစစ်ပေးတိမ်းရှောင်လာကြတယ်လို့ရှမ်းတိုင်းနားမြားဒီမိုကရေစီအဖွဲ့ချုပ် SNLD ကချင်ပြည်နယ်ကတာဝန်ရှိသူတဦးကပြောပါတယ်။မိုးမောက်မြို့မှာစစ်ရှောင်တထောင်ခန့်ရှိပြီးကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KPC ကစီစဉ်ပေးတဲ့နေရာတွေမှာစစ်ရှောင်ပြည်သူ900ကျော်နဲ့တခြားဘုန်းကြီးကျောင်းတွေမှာလည်းခိုးလုံနေကြပါတယ်။ဗမော်မြို့ပေါ်နဲ့မိုးမောက်မြို့နယ်ကမန်နောင်ရှမ်းရွာမှာလည်းစစ်ရှောင်ထောင်ကနန်းရှိနေတယ်လို့လည်းအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။မိုးမောက်မြို့နယ်အတွင်းအာဏာသိမ်းစစ်ကောင်စီတပ်ရဲ့စစ်စခန်းကုန်းငယ်တွေကို KIA ကသိမ်းယူပြီးတဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အပြင်လေယာဉ်တွေနဲ့လည်းလာရောက်ပစ်ခတ်နေလို့အခုလိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ရဲ့ဌာနချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်တပ်ရဲ့အမြောက်သားကနေပစ်ခတ်ခဲ့ပါတယ်။ဧပြီလ18-20ရက်တွေမှာမိုင်းပြည်အမြောက်သား358ကနေ320မမမော်တာတွေနဲ့ပြစ်ခတ်လို့ RCS ရဲ့လွယ်ကော်ဝမ်းတပ်စခန်းကြီးဖွစ်ပံကွယ်စစ်ဘေးရှောင်လူထုရွာတွေကိုလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့ပါတယ်။ဧပြီလ23ရက်နေ့မှာတော့ RCS SS ရဲ့လွယ်တန်းလျံဌာနချုပ်ရှိရာဘက်ကိုလက်နက်ကြီးကြီးသုံးလုံးထပ်မံကျရောက်ခဲ့ပါတယ်။လူထုထိခိုက်ဒဏ်ရာရရှိမှုတော့မရှိခဲ့ပါဘူး။ဒီပေါ်မှာ RCS SS ဘက်ကလည်းပြန်လည်တုတ်ပြန်ခြင်းမရှိခဲ့ပါဘူး။ဧပြီလ23ရက်နေ့မှာ RCS SS ရဲ့လွယ်တန်းလျံတစ်ခုတည်းကိုပြစ်ခတ်တာမဟုတ်ပဲထိုင်းမြန်မာနယ်စပ်တစ်ချောင်းမှာရှိတဲ့မြန်မာစစ်တပ်စခန်းချရာတပ်တွေကနေလက်နက်ကြီးနဲ့ဆက်တနတွေကိုပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့နယ်စပ်နေရှမ်းစစ်တပ်ရာရှိသူပြောပြချက်ရသိရပါတယ်။ဘာကြောင့်ပြစ်ခတ်တယ်လဲဆိုတာတော့မသိရသေးပါဘူး။
ချင်းပြည်နယ်ထန်တလန်းမြို့နယ်ချင်းအမျိုးသားတပ်ဦး CNF ဗဟိုဌာနချုပ်ဝစ်တိုရီယာစခန်းသွားရလမ်းကြောင်းပေါ်ရှိဗန်ဆန်တောင်ကျောကကျေးရွာ၅ရွာကိုအာနာသိန်းစစ်ကောင်စီကဧပြီလ21ရက်နေ့ကနေ26ရက်နေ့အထိအပြစ်မထွက်ရအမိန်ကာဖျူးထုတ်ပြန်လိုက်ပါတယ်ထန်တလန်းမြို့နယ်ဗန်ဆန်တောင်ကျောမှာကျေးရွာ6ရွာရှိပြီးအခုအပြစ်မထွက်ရအမိန်ထုတ်ပြန်ထားတဲ့ကျေးရွာ၅ရွာကတော့ဗန်ဆန်ပါရွန်လွန်ဒင်းတလန်ပီတလန်လိုကျေးရွာတွေဖြစ်ပါတယ်အခုလို CNF ဌာနချုပ်ရှိရာအနီးရှိကျေးရွာတွေကိုစစ်ကောင်စီဘက်ကအပြစ်မထွက်ရအမိန်ထုတ်ပြန်လိုက်တဲ့အကြောင်းရင်းကိုမသိရပေမဲ့စစ်အာဏာရှင်ဆန့်ကျင်တဲ့ CDM ဝန်ထမ်းတွေလူငယ်ကောင်းဆောင်တွေအဲ့ဒီဒေတာဖက်ကိုထွက်ပြေးတင်းရှောင်လို့မရအောင်ရည်ရွယ်တာဖြစ်နိုင်တယ်လို့ဒေတာခန့်တွေကယူဆနေကြပါတယ်ပြီးခဲ့တဲ့မတ်လ3ရက်ကလည်းအင်အား30လောက်ရှိတဲ့အနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာ CNF ဗဟိုဌာနချုပ်ကိုတွားရောက်ပြီး CDM ဝင်ထားတဲ့ရဲဝန်ထမ်းတွေကိုပြန်အပ်ဖို့တောင်းဆိုခဲ့ဖူးပါတယ်
။ကရင်ပြည်နယ်ဖားပုံခရိုင် KNU တပ်မကထိန်ချုပ်နယ်မြေနဲ့ထိုင်းမြန်မာနယ်စပ်ကြားမှာရှိတဲ့တန်လွင်မြစ်ပေါ်မှာသွားလာနေတဲ့လေတွေဟာအနီးအနားမှာရှိတဲ့စစ်ကောင်စီတပ်တွေကိုသတင်းပို့အကြောင်းကြားရမှာဖြစ်ပြီးအကြောင်းမကြားပါကပြစ်ခတ်မယ်ဆိုပြီးလေဓမာတို့ချိန်ချောက်ခံနေရပါတယ်စစ်ကောင်စီတပ်ကိုတရင်မပုတ်လို့ဧပြီလ20ရက်နေ့မှာတန်လွင်မြစ်ပေါ်သွားနေတဲ့လေစီးကိုဥတုထတာစကန်းကတွေထပ်မပစ်ခတ်နေတယ်လို့လေဓမာတွေကဆိုပါတယ်ဧပြီလ18ရက်နေ့စနေနေ့မှာလည်းတန်လွင်မြစ်ထဲမှာဖျက်ဆီးနေတဲ့ဆက်လီ5စီးကိုမခတာစစ်ကောင်စီတပ်စကန်းကတနက်နေ့ပစ်ခတ်ခဲ့တာကြောင့်အဲ့ဒီဒေသကဆက်လီသမားတွေဟာဆက်လီမထွက်ရဲတော့ပဲနားထားရပါတယ် KNU တပ်မ9နေမြေအတွင်းတန်လွင်မြစ်ဘေးတလျှောက်တောလေထနေရာကစပြီးမနုထာတိကိုစစ်ကောင်စီတပ်ဘက်ကချထားတဲ့တပ်စခန်း6ခုရှိပါတယ
်ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်အာကာပြန်ကျေးရွာကပျောက်ဆုံးနေတဲ့ကျေးရွာသား3ဦးကိုရက်ပေါင်း10ရက်ကျော်ကြာလာတဲ့အတိုင်းအဆက်အသွယ်မရသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်ပျောက်ဆုံးနေသူတွေကတော့ဦးမောင်မောင်တန်းဦးတန်းနိုင်ထေးနဲ့ဦးစော်အောင်တန်းတို့ဖြစ်ကြပါတယ်သူတို့3ဦးဟာဧပြီလ8ရက်နေ့နနက်ပိုင်းကကျေးရွာအရှိတ်ဘက်ကြောက်ပေါက်မြောင်ချောင်းကိုငှားရှာသွားရကနေအခုလိုပျောက်ဆုံးသွားတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်သူတို့3ဦးကိုဘေးအဖွဲကဖမ်းဆီးထားတယ်ဆိုတော့အတိမပြုတ်နိုင်သေးပါဘူ
းအခုတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဧပြီလ16ရက်နေ့က CRPH ကနေဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းတရားဝင်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်တိုင်းသားအဖွဲ့အစည်းတွေကနေဘလို့သဘောထားအမြင်တွေရှိနေပါသလဲအမည်ရဲ့စူးစီးချက်ကိုနိုင်ကိုရင်ကနေတင်ဆက်ပေးထားပါတယ်
။အမျိုးသားညီညွတ်ရေးအစိုးရ NUG ဟာတိုင်းသားလူမျိုးစုတွေလှူလာနေတဲ့အစိုးရသို့မဟုတ် Federal Democracy ပြည်ထောင်စုကိုဥတည်သွားနေတဲ့အစိုးရပုံစံမျိုးဖြစ်လာနေပြီလို့ Federal ရေးရနဲ့ Policy Center က Writer နိုင်ပညာမွန်ကခုလိုသုံးသပ်ပါတယ
်။အခုအမျိုးသားညီညွတ်ရေးအစိုးရကသူအလုံးပါဝင်နိုင်တဲ့ဒီမျိုးပုံမှန်ချေချံလို့ဖွဲ့ထားတယ်လို့ကျွန်တော်နားလည်ရတယ်။ဆိုတော့အခုလက်ရှိအနေအထားမှာကြတော့တိုင်းသားတွေအလုံးနောက်တော့ဒီမူကတိတိအလုံးစုံမပါဝင်နိုင်သေးတော့လည်းပဲကျွန်တော်ထင်တယ်ကတော့ပါဝင်နိုင်ဖို့သူကဟိုစူးစမ်းနေတဲ့အနေအထားမျိုးဖြစ်တယ
်။ကရင်မျိုးရစီယူ KNU KNL တပ်မငါမူဒရောဖာပွန်ခရံပျော်ရွှင်စုခွေရှိသူဘဒူမမန်းကလည်း
တပ်မငါမူဒရောခရံနေတဲ့သူကဆွဲမှုရဲ့ဆောင်ရွက်မှုပေါ်မှာတော့ကျွန်တော်တို့တွေထောက်ခံကြည့်လို့ပဲပြောချင်တယ်ပေါ့လေ။အခုလည်းဆိုတော့ကျွန်တော်တို့ဒီလက်ရှိဒီ CRP ရဲ့ဖက်ဒရယ်ဒီမိုကရေစီပတိညင်ရဲ့အခြေခံမှုအောက်မှာဟိုတော့ဆက်ပြီးတော့မှဒီတိတိကျကျအကောင့်ထဲကိုဆောင်ရွက်မှုဆိုတော့ကျွန်တော်တို့လိုလားတဲ့ဒီဒီနေ့ဒီဗီဒီယိုဆိုတဲ့ဖရီဗီဒီယိုစုကိုတော့ကျွန်တော်တို့ဟိုဆောင်ရွက်သွားနိုင်မယ်လို့လည်းကျွန်တော်တို့အဲ့လိုမျိုးမှန်းလို့ပဲဖြစ်ပါတယ
်။အမျိုးသားညီညွတ်ရေးဆိုရ UNG ကိုတိုင်းသားလူမျိုးစုတွေနဲ့လိုအပ်သလိုဆက်လက်တိုးချဲ့ဖွဲ့စည်းသွားမယ်လို့ CRPH ကပြောပါတယ်။ဧပြီလ16ရက်နေ့က CRPH ထုတ်ပြန်လိုက်တဲ့ဂျာကာလာအမျိုးသားညီညွတ်ရေးဆိုရဘွဲမှာကချင်၊ကရင်၊ကရင်နီ၊မွန်ချင်း၊တောင်ပလောင်စတဲ့တိုင်းသားလူမျိုးတွေပါဝင်လာတာကိုတွေ့ရပါတယ်။ကြရပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP ထွေထွေတွေးမှုခုတဲရယ်ကတော့
ဒီလိုညီညွတ်ကိစ္စတွေ၊ဒါလူမျိုးစုကိစ္စတွေဒီလိုဖြတ်ပြေးစဉ်းစားတဲ့အပေါ်မှာတော့ကျွန်တော်အနေနဲ့လက်ခံပြစ်ဆိုပါတယ်။ဖက်ဒရယ်ဒီမိုကရေစီဒီမစ်ကိုဥပဒေသွားဖို့အတွက်နည်းနည်းလေးပုံစော်လာတယ်လို့ကျွန်တော်တို့မြင်တာပေါ့နော်။တကယ်လက်တွေ့အကောင်အထည်ထော်တဲ့အခါကျလို့ရှိတော့ဘယ်လိုလောက်မလဲဆိုတာတော့ကျွန်တော်မသိနိုင်သေးဘူး။
အမျိုးသားညီညွတ်ရေးဆိုရမှာပြည်တော်စုသားတိုင်းသားလူမျိုးစုံပါဝင်နိုင်ရေးကိုဥတည်လျက်လိုအပ်သလိုဆက်လက်တိုးချဲ့ဖွဲ့စည်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်အပ်တယ်လို့ရေးသားထုတ်ပြန်ထားတာပါ။လက်တော်ဖွဲ့စည်းလိုက်တဲ့ UNG အစိုးရအနေနဲ့ ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာဖို့အတွက် CRPH ကထုတ်ပြန်ထားတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ညင်ကြီးညာစာရန်ကိုအကောင့်သဲပေါ်ဆောင်ရွက်ဖို့လဲတိုင်းနာခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ
်ဆက်ပြီးတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းလိုက်တဲ့အပေါ်မွန်အဖွဲ့အစည်းတွေကဘလို့အမြင်တွေရှိနေပါသလဲမိကလျာမုံကလည်းစူးစီးတင်ဆက်ပေးထားပါရယ
်2020ရွေးကောက်ပွဲနိုင်ရာ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းလိုက်တဲ့အကြောင်းမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီကိုယ်စားမင်းကိုနိုင်ကပြီးခဲ့တဲ့ဧပြီလ16ရက်နေ့မှာကြေညာလိုက်တာပါ
ဒီຫນွေဦးတော်လှန်ရေးအပါအဝင်ပေါ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖက်ဒရယ်အရေးတိုက်ပွဲတွေမှာခက်ဆက်ဆက်ကြဆုံးခဲ့ကြတဲ့ပြည်သူတွေပေးစားခဲ့ကြတဲ့ဘဝတွေအကျဉ်းချခံနေအားလုံးအတွက်ဥညွတ်ပြီးတော့အလေးပြုပါတယ်။သူတို့ရဲ့ပေးစားမှုတွေနဲ့ထိုက်တန်အောင်ကျွန်တော်တို့ရယူပေးဖို့တောင်းဝန်ရှိကြပါတယ်။ဒါကြောင့်လည်းအခုအများပြည်သူတွေမျှော်လင့်တောင်းတနေတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းပြီးကြောင်းကိုကျွန်တော်ကြေညာပါတယ်
။လောလောဆယ်ဖွဲ့စည်းလိုက်တဲ့မျိုးသားညီညွတ်ရေးအစိုးရဖွဲ့မှဝန်ကြီးဌာန7ခုပါဝင်ပြီးတော့ဝန်ကြီးချို့နဲ့ဝန်ကြီးနေရာတွေမှာ NLD ပါတီမဟုတ်တဲ့တိုင်းရင်းသားတွေပါဝင်လာတာကိုတွေ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရဖွဲ့မှာတော့မော်မျိုးသားနိုင်ကောင်းတော်နဲ့မင်းစရာဦးတို့ပါဝင်လာတဲ့အပေါ်ဝမ်းမြောက်ဂုဏ်ယူမိတယ်လို့မော်မျိုးသားကွန်ရက် MNN ပြောခွေရနိုင်အောင်ကာကမော်မာသားနဲ့ခုလိုပြောတော့ပါတယ်။
ก็อะเลซอนนี่สมองเนาะก็กามนปุยป้ามาบ้าละก็ดิแม่ชันปุยเบถอยก็ตะกิกุญจราเนาะแม่ก็เลย
อมุราญีญุยีซุยะพั่วเดมาจารย์รุมนမျိုးသား2หยกปาวินနေတဲ့ဘောမှာတိတ်ကိုဂုံယူဝေါမြောက်မိပါတယ
်အခုလိုနိုင်ငံရေးအရာဖြစ်ပေါ်ပြောင်းလဲမှုတွေမြန်ဆာနေတဲ့ကာလမှာမိဖက်ဖွဲ့စည်းတွေမှာဖြစ်ဖြစ်ဆက်ဆက်ဖွဲ့စည်းတွေနဲ့ပဲဖြစ်ဖြစ်ပါဝင်ပတ်သက်တဲ့အခါမှာဘယ်နှစ်ဖက်ကြာအလွန်တတိထားရမယ်လို့မွန်ပြည်ထစ်ပါတီဘိုးလုံးမှုဆောင်ဖွဲ့ဝင်နိုင်အောင်မငေးကမွန်မာတာနဲ့ပြောတော့ပါတယ်
အဲ့ဒီကဲရဲဟမုန်နကောတကြတော့နှုတ်နှုတ်ပရင်တက်မွေချက်ချော့နကော
အခုလိုအချိန်နေမျိုးမှာတတိကြီးကြီးထားရပါမယ်မိဖက်ဆက်ဆက်မှုတွေအန်ဒီရဲ့နှစ်ဖက်စလုံးရှိတတ်ပါတယ်အန်ဒီရဲ့ကြီးကြီးတေးတေးနှစ်ဖက်စလုံးမှာရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူလူထုတွေအနေနဲ့မန်ကန်စွာသုံးတက်ဆုံးဖြတ်ဖို့လိုပါတယ်ဆုံးဖြတ်ချက်တွေမားတာနဲ့မိမိတဦးတည်းအတွက်သာမကဘူးတမျိုးသားလုံးအတွက်ပါထိတ်တိုက်တိုးမှုအန်ဒီရဲ့တွေနဲ့ရင်ဆိုင်ရပါလိမ့်မယ
်လက်ရှိအာနာသိန်းစစ်ကောင်စီမှာမွန်ညီညွတ်ရေးပါတီကိုယ်စားလှယ်တွေလည်းပါဝင်နေပါတယ်ရှင
်အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း10ရွာကျော်ကဒေသခံ3000ခန့်စစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။ရှမ်းပြည်အရှေ့ပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ဌာနချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်တပ်ရဲ့အမြောက်တပ်ကနေပစ်ခတ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုခါမှာတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်ဖော်ဆောင်ပေးဖို့နဲ့အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့အရသာခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုတဲ့အဆိုပြုမူကြမ်းအတွက်ကုလသမဂ္ဂထရီနီလာကန်မှာဆွေးနွေးညှင်းခုန်နေကြတယ်လို့တန်တမန်ရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးစနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံဖွဲ့ဝင်အရှေ့တောင်အာရှ10နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြမှာဖြစ်တဲ့အတွက်ကုလသမဂ္ဂထရီနီလာကန်မှာမဲခွဲပြီးမဆုံးဖြတ်ခင်အာဆီယံဆွေးနွေးပွဲရလဒ်ကိုစောင့်နေကြတာဖြစ်ကြောင်းလည်းအမည်မဖော်လို့တဲ့တန်တမန်တူဦးရဲ့ပြောကြားချက်ကိုကိုကားပြီးဖော်ပြထားတာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမှာဧပြီ24ရက်စနေနေ့မှာကျင်းပမယ့်မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံကတညီတညွတ်ထဲပြင်းပြင်းထန်ထန်ပြောဆိုကြမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမျှော်လင့်ထားကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ကကျတဲ့ပရီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီစီဝေကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမဲအောင်လိုင်လူကိုရန်တက်အောင်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိစက်သူတဦးက VW ကိုအတည်ပြုပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်အောင်မှာဗိုလ်ချုပ်မှုကြီးမဲအောင်လိုင်ဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းစရက်နာဘဂနာနဲ့
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းအချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတော့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးအသံပိုင်းအင်ဂျင်နီယာကတော့ဂျီမီကွတ်ဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ကရဲမော်ပါThis program